Welcome to the Voice of America in Burmese.
လေးရန်ပေါင်းကင်းဝေးတဲ့ညတညဖြစ်ပါစေခင်ဗျာ American ပြည်တော်စု Washington DC မြို့တော် VOA American တန်ကနေ2022ခုနှစ်အောက်တိုဘာ28ရက်တောက်ကြနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းကီလိုမီတာ3252နဲ့လိုင်းကီလိုမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်ကတော့ဝင်းမင်းပါမဆုမွန်းတဲ့သူဒီနေ့ထူးခြားတဲ့သတင်းတွေကိုပြောပြပေးပါပါဒီနေ့ခြေတဲ့ရောက်သတင်းတွေကတော့ Ukraine ကိုရုရှားကျူးကျော်စစ်ကြောင်းလုံခြုံမှုကင်းမဲ့သွားပြီလို့ဂျာမနီကပြောလိုက်ပါတယ်မြောက်ကိုရီးယားကတော့ဒုံးကျည်ထပ်ပစ်လိုက်ပါတယ်အီရန်ဆန္ဒပြသူတွေကိုတော့အမေရိကန်နဲ့ကနေဒါကခြောက်ခံလိုက်ပါတယ်မြန်မာကတော့အာဆီယံကစိတ်ပြက်ပေမဲ့ထုတ်မပြစ်ပါဘူးလို့အင်ဒိုနီးရှားကပြောလိုက်ပါတယ်ဒီသတင်းတွေနဲ့တခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးပါပါခွေရယ်
။ဟုတ်ကဲ့ပါ။သတင်းတွေအပြီးနားဆင်ရမယ့်အထဲမှာတော့ကချင်ပြည်နယ်မိုးမောင်းမြို့နယ်မှာစစ်ကောင်စီတပ်တွေနဲ့ KIA ဂျာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတော့ဒေသခံတွေယာနဲ့ချီပြီးတော့ထွက်ပြေးတိမ်းရှောင်နေရပါတယ်
။ကျွန်တော်တို့ဒီမှာလုံချာနောက်ပေါင်းပေါ်တော့မြေပေါ်ပေါင်း600ကျော်လောက်ရှိတယ်ပေါ့။ဒီလုံချာကျေးရွာကသူကလောကမလစိတ်ဖုံးကြီးကျောင်းမှာဟုတ်ကဲ့ဒီရင်ကျွန်တော်တို့နောင်ပေါင်းကျေးရွာကျွန်တော်တို့ဒီဗုဒ္ဓဘာသာရှမ်းပိုင်းဆက်မှာ
ကမိုးမောင်းမြို့နယ်ရှမ်းစာပေနယ်ယဉ်ချင်းမှုကော်မတီကတာဝန်ရှိသူတို့ပြောသွားတာဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုမကြားခင်မှာနားဆင်ရဖို့ရှိပါတယ်ဒါအပြင်စကိုင်းတိုင်းမြောင်နယ်ပလဲမြို့နယ်မှာလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အခြေအနေပါဝင်ရခိုင်ပြည်နယ်ကြောက်ဖြူရေနဲ့စိတ်ကမ်းကြောင်ဒေသခံရေလုံသားတွေထိခိုက်နေတဲ့အခြေအနေတခါမြန်မာနိုင်ငံအတွင်းကနိုင်ငံခြားကုမ္ပဏီတချို့ဖြတ်သိမ်းလာနေတဲ့အခြေအနေတွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီအကြောင်းတွေမတင်ဆက်ခင်မှာအခုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့မတ်စုမွန်တို့ကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
ယူကရိန်းကိုရုရှားကျူးကျော်စစ်ဟာဥရောပအတွက်လုံခြုံမှုကင်းမဲ့တဲ့ကာလကိုရောက်သွားစေတယ်လို့ဂျာမနီနိုင်ငံကပြောလိုက်ပါတယ်ရုရှားသမ္မတဗလာဒီမာပူတင်ကရှေ့ကာလမှာအန်ဒီယေကြီးတဲ့ဆယ်စုနှစ်ဖြစ်တော့မယ်လို့ခန့်မှန်းလိုက်ပြီးနောက်တစ်ရက်ဒီနေ့မှာပဲဂျာမနီသမ္မတဖရန့်ဝေါ်တာစတိမီယာကလည်းအခုလိုပြောလိုက်တာပါရုရှားနဲ့စီဝိုင်းပူးပေါင်းဆောင်ရွက်မှုပိုလို့ဖို့တစ်ချောင်းလုံးတိုက်တွန်းလာခဲ့တဲ့ဂျာမနီဆိုရှယ်ဒီမိုကရက်ပါတီကနေသမ္မတဖြစ်လာသူစတိမီယာကဖေဖော်ဝါရီ24ရက်နေ့ကရုရှားတီချူကျော်စစ်ဟာခုနကမျှော်လင့်ချက်တွေကိုဖျက်ဆီးပစ်ခဲ့တယ်လို့ပြောလိုက်ပါတယ်ဒီနေ့ကာလရုရှားကိုပြန်ကြည့်ရင်အိမ်မက်ဟောင်းတွေအတွက်နေရာမရှိတော့ဘူးလို့ဂျာမန်သမ္မတစတိမီယာကပြောတာပါဥရောပအားလုံးပုံဖြစ်တည်မှုရှိရဲဆိုတဲ့အရင်ဆိုဗီယက်ခေါင်းဆောင်မီခေးကော်ဘာချော့ဖ်ရဲ့အိမ်မက်ကိုရည်ညွှန်းပြောရခဲ့တာပါအခုကျူကျော်စစ်ကြောင်းဂျာမနီကိုနောက်တစ်ချိန်မလုံခြုံတဲ့အခြေအနေရောက်သွားစေပြီးဥရောပမိတောက်ရဲ့ကျေပြန့်လာတဲ့စစ်ဟာစိုးရင်စရာကြီးဖြစ်လာနေတယ်လို့ဂျာမန်ဝန်ကြီးချုပ်ကဆက်ပြောပါတယ်ဂျာမနီဟာတခြားဥရောပနိုင်ငံတွေနဲ့တူယူကရိန်းပေါ်ရုရှားကျူကျော်စစ်ကိုဆန့်ကျင်ပြီးရုရှားကိုအရေးယူပိတ်ဆို့မှုတွေပြုလုပ်ထားပါတယ်တစ်ချိန်တည်းမှာပဲရုရှားရဲ့လေကြောင်းကြမ်းဖက်တိုက်ခိုက်မှုတွေဆက်ရှိနေပြီးယူကရိန်းလေကြောင်းကာကွယ်ရေးကတံပြန်ဖြတ်ချမှုတွေလုပ်ခဲ့တယ်လို့ယူကရိန်းသမ္မတကပြောပါတယ်။နှစ်ရက်အတွင်းအဝေးထိန်ဒရုန်းတိုက်ခတ်မှု30ကျော်ရုရှားကလုပ်ခဲ့ပြီးယူကရိန်းလေကြောင်းကာကွယ်ရေးကနေတားဆီးမှုတွေလုပ်ခဲ့ကအီရန်လို့ရှာဟက်ဒရုန်းရေ23စီးကိုဖြတ်ချခဲ့တယ်လို့ယူကရိန်းသမ္မတဗလာဒီမာဇယ်လန်စကီကပြောခဲ့ပါတယ်ခင်ဗျ။
မြောက်ကိုရီးယားနိုင်ငံဟာတာတိုပြစ်ပက်ထိန်တက်ဒုံးကျည်နှစ်စင်းကိုအရှေ့ဘက်ပင်လယ်ပြင်တွေကိုဒီကနေ့နေ့လယ်ပိုင်းကပြစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။တောင်ကိုရီးယားနဲ့နယ်ချင်းဆက်နေတဲ့မြောက်ကိုရီးယားဂိုဝန်ပြည်နယ်ကနေပြစ်လွတ်ခဲ့တာဖြစ်တယ်လို့ဖော်ပြပေမဲ့အသေးစိတ်ကိုတော့ပြောမထားပါဘူး။ဒီဒုံးကျည်ပြစ်ခတ်မှုဟာအမေရိကန်ကိုဖြစ်စေမဟာမိတ်တွေကိုဖြစ်စေချက်ချင်းချင်းချောက်နိုင်မှုမရှိဘူးလို့အမေရိကန်ရဲ့အင်ဒိုပစိဖိတ်ဒေတာစစ်ဒေတာကသတင်းထုတ်ပြန်ပါတယ်။ဒါပေမဲ့မြောက်ကိုရီးယားရဲ့လက်နက်အစီအစဉ်တွေဟာမတိမငိမ်မှုတွေကိုဖြစ်စေတယ်ဆိုတာကိုတော့ထောက်ပြထားပါတယ်။မြောက်ကိုရီးယားနိုင်ငံဟာ2022ခုနှစ်အတွင်းမှာပယ်ထိန်တက်ဒုံးအရေးအတွက်46စင်းစံချိန်တင်ပြစ်လွတ်ဆန်းသက်ခဲ့ပါတယ်။ဒီဒုံးကြီးပြစ်လွတ်မှုတွေဟာမြောက်ကိုရီးယားဒုံးကြီးအစီအစဉ်မှန်သမျှကန့်သက်တားမြစ်ထားတဲ့ကုလလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုအာခံနဲ့လုပ်ရလဲဖြစ်ပါတယ်။မြောက်ကိုရီးယားအနေနဲ့နောက်ထပ်နျူကလ িয়ার ဆန်းသက်မှုတစ်ခုလှုပ်လာနိုင်တယ်လို့လည်းခန့်မှန်းပြောဆိုနေကြပါတယ်ရှင်
။အီရန်ဆန္ဒပြသူတွေကိုထောက်ခံတယ်လို့အမေရိကန်နဲ့ကနေဒါနိုင်ငံသားဝင်ကြီးတွေကကြေညာလိုက်ပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးအန်ထိုနီဘလင်ကန်ကကနေဒါနိုင်ငံသားဝင်ကြီးမယ်လနီဂျိုလီနဲ့တွေ့တွေ့ပြီးအမြင့်ဖလဲကအခုလိုသဘောတူခဲ့ကြတာလို့မနေ့ချက်တာရင်းတွေကပြောလိုက်တာပါ။အီရန်မှာအမျိုးသမီးငယ်တူကိုခေါင်းစည်းခြုံပေါ်မှာဝတ်ဆင်ရမယ်စီမင်းတိတိကျကျမလိုက်နာလို့ဆိုပြီးဘာသာရေးကဖန်ဆီးခဲ့ပြီးတဲ့နောက်အဲ့ဒီအမျိုးသမီးထိန်းသိမ်းခံထားရတဲ့အချိန်မှာတည်ဆုံးခဲ့တဲ့ပေါ် လမ်းပေါ်ထွက်ဆန္ဒပြမှုတွေဖြစ်လာခဲ့တာပါသူတို့အခွင့်အရေးတွေအတွက်ရပ်ပေါင်း40ကျော်လာတဲ့အထိလမ်းပေါ်ထွက်ဆန္ဒပြသူရဲရင်တဲ့ဒီမျိုးသမီးငယ်တွေကိုအီရန်ဆွေရကနှိတ်ကွနေတာပေါ်တာဝန်ခံမှုရှိလာစေဖို့အမေရိကန်နဲ့ကနေဒါနှစ်နိုင်ငံပူးပေါင်းဆောင်ရွက်နေပြီလို့လည်းဝန်ကြီးဘလင်ကန်ကစက်ပြောခဲ့ပါတယ်ကနေဒါနိုင်ငံရဲ့ဝန်ကြီးဂျော်လီကလည်းအာနာရှင်ဆန့်ကျင်နေ မီးအခွင့်အရေးဆိုတာကလူခွင့်ရပါပဲလို့ပြောခဲ့ပါတယ်။ကနေဒါနိုင်ငံသားဝင်ကြီးနဲ့အခြားအမျိုးသမီးနိုင်ငံသားဝင်ကြီး17ဦးတို့ပါဝင်ထုတ်ပြန်ထားတဲ့အီရန်ဆိုရလို့ရပေါ်ဆန့်ကျင်တဲ့ကြေညာချက်ကိုလည်းအမေရိကန်နိုင်ငံသားဝင်ကြီးကအပြည့်အဝထောက်ခံတယ်လို့ပြောခဲ့ပါသေးတယ်။ဒီသဘောတူချက်ထဲမှာအမျိုးသမီးနိုင်ငံသားဝင်ကြီးတွေပူးပေါင်းပြီးအီရန်မျိုးသမီးတွေရဲ့အနာဂတ်ဖို့ကောင်းမွန်လာဖို့အခုလိုငြိမ်းချမ်းစွာတိုက်ပွဲဝင်နေမှုရှီတန်းကနေရဲရင်ပေးမှုတွေကိုထောက်ခံပေးဖို့သူတို့မှလည်းတာဝန်ရှိတယ်လို့ဖော်ပြခဲ့ပါတယ်ခင
်ဗျမြန်မာနိုင်ငံမှာလူသားမျိုးနွယ်စုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့တခြားရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေကိုစစ်တပ်ကနေမြန်မာနိုင်ငံတဝက်မှာဆက်ပြီးတော့လှုပ်ဆောင်နေတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာမတ်ကြီးဦးကျော်မိုးထွန်းကကုလသမဂ္ဂမှာအောက်တိုဘာလ28ရက်နေ့တောက်ကြာနေ့ကပြောကြားခဲ့ပါတယ်ICJ နိုင်ငံတကာတရားရုံးရဲ့နှစ်ပတ်လည်အစည်းအဝေးခန်းစာနဲ့ပတ်သက်လို့မနေ့တုန်းကကုလသမဂ္ဂအထွေထွေညီလာခံမျက်နှာစုံညီအစည်းအဝေးတွင်သုံးသက်ဆွေးနွေးမှုတွေလုပ်ခဲ့ချိန်မှာမြန်မာတာမတ်ကြီးဦးကျော်မိုးထွန်းကအဲ့ဒီလိုပြောသွားတာပါမြန်မာနိုင်ငံနဲ့ပတ်သက်လို့ ICJ တရားရုံးရဲ့ဆောင်ရွက်ချက်တွေကိုကြိုဆိုကြောင်းနဲ့ ICJ နဲ့အပြည့်အဝဆက်လက်ပူးပေါင်းဆောင်ရွက်သွားမယ်အကြောင်းတာမတ်ကြီးကပြောကြားခဲ့တယ်လို့ဖွံ့ဖြိုးဆဲနိုင်ငံတွေအတွက်တရားရေးဆိုင်ရာပညာသင်ကြားမှုအစီအစဉ်တွေပေးသွားဖို့ ICJ ရဲ့ဆုံးဖြတ်ချက်ကိုလည်းသူကကြိုဆိုခဲ့ပါတယ
် We welcome the court's decision to establish the judicial fellowship program particularly for the developing countries We highly anticipate that
ဒါကတော့တာမတ်ကြီးဦးကျော်မိုးထွန်းပြောသွားတာပါတိတ်မကြခင်ဒီရပိုင်းလာပိုင်းနေပေါ့နော်အထူးသဖြင့်ဖွံ့ဖြိုးဆဲနိုင်ငံတွေအတွက်တရားရေးဆိုင်ရာပညာသင်ကြားမှုအစီအစဉ်တွေလုပ်သွားဖို့တရားရုံးရဲ့ဆုံးဖြတ်ချက်ကိုကြိုဆိုပါတယ်မြန်မာနိုင်ငံမှာဆက်အနာရှင်စနစ်စိတ်သုံးပြီးတော့တရားမဝင်အာဏာသိမ်းမှုကိုအောင်အောင်မြင်မြင်တွန်းလှန်ဖယ်ရှားနိုင်တဲ့အချိန်ကြာရင်မြန်မာနိုင်ငံကလူငယ်တွေလည်းဒီအစီအစဉ်မှာပါဝင်ဖို့အထူးမျှော်လင့်ပါတယ်ဆိုပြီးတော့တာမတ်ကြီးဦးကျော်မိုးထွန်းပြောသွားတာဖြစ်ပါတယ်တိတ်မကြခင်ရပိုင်းလာပိုင်းနေအတွင်းမှာမြန်မာနိုင်ငံမှာအကျန်းဖတ်ဖိနှိပ်တက်ဖြတ်မှုတွေပိုတိုးလာတယ်လို့လဲတာမတ်ကြီးကဖိရက်တချို့ကိုထောက်ပြပြီးတော့ပြောဆိုသွားပါတယ်ဒီလ23ရက်နေ့ကကချင်ပြည်နယ်ဖားကန့်ဒေသအနက်ပါမှာဂီတဖျော်ဖြေပွဲတစ်ခုလုပ်တဲ့အချိန်မှာမြမစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်လူ100လောက်သေဆုံးခဲ့တဲ့အကြောင်းကိုလဲတာမတ်ကြီးကပြောပါတယ်အလားတူပြီးခဲ့တဲ့စက်တင်ဘာလတုန်းကလည်းတပည့်ရင်းလက်ရက်ကုန်းကျေးရွာစာတင်ကျောင်းကိုလေကြောင်းကနေတိုက်ခိုက်တာကြောင့်ကလေးငယ်9ဦးအပါအဝင်13ဦးအသက်ဆုံးခဲ့ရတယ်လို့လဲပြောပါတယ်ဒီလိုဖြစ်ရတဲ့မှာထိခိုက်ဒဏ်ရာရခဲ့သူတွေအတွက်အရေးပေါ်အကူအညီတွေအမြန်ဆုံးလိုအပ်နေတယ်လို့လဲနိုင်ငံတကာအတိုင်းဝိုင်းကိုတာမတ်ကြီးကပြောသွားပါတယ်မြမစစ်တပ်ဟာ2016ခုနှစ်နဲ့2019ခုနှစ်တွေတုန်းကရခိုင်ပြည်နယ်မှာနေမြေရှင်းလင်းရေးစစ်ဆင်မှုတွေလုပ်ခဲ့တဲ့အခါမှာရိုဟင်ညာတွေပေါ်လူမျိုးတုံးတက်ဖြတ်မှုကျူးလွန်ခဲ့တယ်ဆိုပြီးဂမ်ဘီယာနိုင်ငံကနေတရားစွဲဆိုထားတဲ့အမှုကို ICJ တရားရုံးကဆက်လက်စစ်ဆေးကြားနာဖို့ဆုံးဖြတ်သွားချိန်မှာနောက်ထပ်ဒီလိုကျူးလွန်မှုတွေကိုနိုင်ငံတဝန်းဆက်ပြီးတော့လှုပ်ဆောင်နေတယ်ဆိုပြီးမြမအမြဲတမ်းကိုယ်စားလှယ်တာမတ်ကြီးကပြောကြားသွားတာဖြစ်ပါတယ်ရှင်
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9300ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလမီတာ190 kHz 1505နေလို့ထုတ်လွှင့်ပေးနေပါခင်ဗျာ
ဗီယူအမေရိကန်တန်ကနေစောက်ကြညာသတင်းတွေကိုဆက်ပြောပြနေပါတယ်မြန်မာအနေနဲ့အာဆီယံဘုံသဘောတူချက်မဖြည့်ဆည်းခဲ့တဲ့ပေါ်စိတ်ပြည့်ရပေမဲ့အာဆီယံကနေထုတ်ပယ်ဖို့တော့မရှိပါဘူးလို့အင်ဒိုနီးရှားကပြောလိုက်ပါတယ်။မြန်မာရေးနဲ့ပတ်သက်လို့မြန်မာအပါဝင်အာဆီယံဖွဲ့ဝင်တွေကြားချမှတ်ထားတဲ့ဘုံသဘောတူညီချက်5ရက်အကောင့်ထဲပို့ဖို့မြန်မာဘက်ကလိုက်ပါဆောင်ရွက်မှုမရှိတဲ့ပေါ်စိတ်ပြတ်ပေမဲ့ထုတ်ပစ်ဖို့အထီတော့မစဉ်းစားရသေးဘူးလို့အင်ဒိုနီးရှားနိုင်ငံရဲ့ဌာနတာဝန်ရှိသူတို့က VOA ကိုပြောပါတယ်
။ Tidak ada pembahasan mengenai expulsion of Myanmar.
မြန်မာကိုအာဆီယံဖွဲ့ဝင်နိုင်ငံဖြစ်ကနေဖယ်ထုတ်ဖို့ဆွေးနွေးကြတာမရှိပါဘူးဆွေးနွေးမှုတွေအားလုံးကအာဆီယံဖွဲ့ဝင်10နိုင်ငံအားလုံးရဲ့အဆိုပြုပြောဆိုမှုတွေပေါ်မှာသာအခြေခံပါတယ်မြန်မာနိုင်ငံအာဆီယံဖွဲ့ဝင်ဖြစ်ဆက်ရှိနေပါပါလို့အင်ဒိုနီးရှားနိုင်ငံကြီးဌာနအာဆီယံပူးပေါင်းဆောင်ရွက်မှုဆိုင်ရာညွှန်ကြားရေးမှူးစီဒိုတိုအာဆူရိုတိုပူရိုကပြောသွားတာပါအာဆီယံဘုံသဘောတူညီချက်တွေကိုမြန်မာဘက်ကလိုက်ပါဆောင်ရွက်မှုမရှိသလို တိုးတက်မှုမရှိလာတဲ့ပေါ်အာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့စိတ်ပြတ်မိကြောင်းအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရက်နိုမာဆူရီကလည်းမနေ့ကအာဆီယံနိုင်ငံရဲ့ဝန်ကြီးတွေရဲ့အထူးစည်းဝေးပြီးသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်ခင
်ဗျ။မြန်မာနိုင်ငံရဲ့အရေးအာဆီယံဘုံသဘောတူညီချက်တွေဟာလုပ်ငန်းစဉ်တရက်တာဖြစ်ပြီးတော့အချိန်ကန့်သတ်ချက်နဲ့ဖိအားပေးအကြက်ကင်နဲ့ချင်းကပ်မှုတွေကအကျိုးမရှိတဲ့အပြင်စိုးကျိုးကိုဦးတည်စေနိုင်တဲ့အကြောင်းမြန်မာစစ်ကောင်စီရဲ့နိုင်ငံခြားရေးဝန်ကြီးဌာနကမနေ့တုန်းကရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာမြန်မာအရေးအာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့အရေးပေါ်အစည်းအဝေးကျင်းပပြီးတဲ့နောက်မှာမြန်မာစစ်ကောင်စီဘက်ကဒီလိုမျိုးတုံ့ပြန်ကြေညာချက်ထုတ်ပြန်တာပါ။အစည်းအဝေးမှာမြန်မာဘက်ကနိုင်ငံရေးအရာကိုစားမပြုတဲ့သူကိုပဲတက်ရောက်ဖို့အာဆီယံကဖိတ်ခဲ့ပါတယ်။စစ်ကောင်စီကတော့ဒီလိုဖိတ်ကြတာကအဖွဲ့ဝင်နိုင်ငံတစ်ခုအပေါ်မှာခွဲခြားဆက်ဆံတာဖြစ်ပြီးအာဆီယံရဲ့ဗရိညင်စာတမ်းကိုချိုးဖောက်တာဆိုပြီးကန့်ကွက်ခဲ့ပါတယ်။မြန်မာနိုင်ငံမပါတဲ့ချမှတ်တဲ့ဆုံးဖြတ်ချက်တွေဟာအဖွဲ့ဝင်နိုင်ငံအားလုံးရဲ့တူညီဆန္ဒအရာချမှတ်တာမဟုတ်တဲ့အတွက်လိုက်နာမှာမဟုတ်ဘူးဆိုပြီးတော့လည်းစစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်ရှင
်။ရခိုင်ကိုတာဝန်ယူရတဲ့မြန်မာစစ်စင်ရဲ့ထူးဖွဲ့မှုဒုဗိုလ်ချုပ်ကြီးအနေနဲ့ဘင်္ဂလားဒေ့ရှ်ကြီးတပ်ဦးစီးချုပ်နဲ့တွေ့တွေ့ခဲ့ပါတယ်။အမှတ်3အထူးစစ်စင်ရဲ့ဖွဲ့မှုဒုဗိုလ်ချုပ်ကြီးဖုံမြတ်နဲ့ဘင်္ဂလားဒေ့ရှ်ကြီးတပ်ဦးစီးချုပ်ဗိုလ်ချုပ်ကြီး SM Saifuddin Ahmed တို့တနေ့ဗိုလ်ထူးနေ့ကတွေ့ဆုံပြီးနယ်စပ်လုံခြုံရေးနဲ့ Ranger ပြန်ပို့ရေးဆွေးနွေးခဲ့တယ်လို့ဘင်္ဂလားဒေ့ရှ် Daily Star သတင်းမှာဖော်ပြလိုက်ပါတယ်မြန်မာစစ်ကောင်စီပြောခွင့်ရကတော့ဒီကာကွယ်ဝန်ကြီးဌာနစစ်စင်ရေးအထူးအဖွဲ့မှုတင်းကိုမထုတ်ပြန်ရသေးဘူးလို့ VOA ကမိသားကိုဖြေခဲ့ပါတယ်ဘင်္ဂလားဒေ့ရှ်ကြီးတပ်ဌာနချုပ်မှာအခုလိုတွေ့ဆုံရမှာမြန်မာကြီးတပ်အနေနဲ့နယ်စပ်ဒေသစစ်စင်ရေးတွေလုပ်ရမှာသတိထားလို့ဆောင်မှုဘင်္ဂလားဒေ့ရှ်ကြီးတပ်ဘက်ကထပ်သတိပေးခဲ့တယ်လို့ Daily Star သတင်းမှာဖော်ပြထားပါတယ်မြန်မာစစ်တပ်နဲ့အေးရခိုင်တပ်တွေကြားမကြာခင်ကတိုက်ပွဲတွေပြင်းထန်လာခဲ့ပြီးမြန်မာဘက်ကပစ်တဲ့လက်နက်ကြီးတွေဘင်္ဂလားဒေ့ရှ်ဘက်ကျလာကာရင်းကြဒုက္ခတဲ့တူပါတည်ဆုံးရပြီးအခုလိုတွေ့ဆုံမှုတွေဖြစ်လာတာပါခင
်ဗျမြန်မာနိုင်ငံမှာတော့တယ်လီနိုကလုပ်ငန်းတွေရုတ်တရက်ရပ်ဆိုင်းလာတာကြောင့်ဒီမြန်မာနိုင်ငံမှာ digital လုံခြုံရေးအန္တရာယ်နဲ့ရင်ဆိုင်နေရတဲ့တယ်လီနိုသုံးဆွဲသူတွေနဲ့ဝန်ထမ်းဟောင်းတွေကိုပံ့ပိုးကူညီသွားမယ်လို့နော်ဝေအခြေစိုက်တယ်လီနိုကုမ္ပဏီကတောက်ကြနေကပြောဆိုလိုက်ပါတယ်2021ခုနှစ်မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးတဲ့နောက်မှာစစ်ကောင်စီကနေကြားဖြတ်ခိုးယူနားထောင်တဲ့ဤပညာအသုံးပြုဖို့ဖိအားပေးနေချိန်မှာတယ်လီနိုကုမ္ပဏီကဥရောပသမဂ္ဂ EU ရဲ့တန်ခတ်အရေးယူမှုကိုရှောင်လွှဲနိုင်မှုသူ့ရဲ့လုပ်ငန်းတွေကိုရောင်းချခဲ့တာဖြစ်ပါတယ်သုံးဆွဲသူပြည်သူ18တန်းကျော်ရဲ့အချက်အလက် data တွေနဲ့စစ်အုပ်စုရဲ့လက်ထက်ကိုရောက်ရှိသွားနိုင်တာကြောင့်လုပ်ငန်းတွေကိုမရက်ဖို့မြန်မာနိုင်ငံကဝန်ထမ်းတွေနဲ့လူခွေလှူရှားသူတွေကဝေဖန်နေတဲ့ကြားကတယ်လီနောကလုပ်ငန်းကိုရောင်းချခဲ့တာဖြစ်ပါတယ်ဒီကနေ့တောက်ကြနေမှာတော့တယ်လီနောနဲ့လူမှုအဖွဲ့အစည်း484ဘွဲကိုကိုစားပြုတဲ့ SOMO လို့ခေါ်တဲ့နိုင်ငံတကာကော်ပိုရေးရှင်းများဆိုင်ရာသုတေသနအဖွဲ့တို့ကြားပမာဏနားလည်မှုစာချုပ်လာရေးထိုးပြီးတော့မြန်မာနိုင်ငံကသုံးဆွဲသူတွေကိုပံ့ပိုးပေးဖို့သဘောတူညီခဲ့ပါတယ်ရှင
်တောက်ကြနေညနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့မတ်စုမွန်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်အခုကစပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်အရင်ဆုံးတော့ကချင်ပြည်နယ်မိုးမောက်မြို့နယ်ကတိုက်ပွဲသတင်းကိုပြောပြခြင်းပါတယ်ကချင်ပြည်နယ်မိုးမောက်မြို့နယ်မှာဒီရက်ပိုင်းမြန်မာစစ်တပ်နဲ့ကချင်တိုင်းသားလက်နက်ကိုင်အဖွဲ့ KIA ကြားတိုက်ပွဲပြင်းထန်နေတာကြောင့်ဒေသခံများနဲ့ချီပြီးတော့မိုးမောက်မြို့ကဖုံးတော်ကြီးကျောင်းတွေမှာတိမ်းရှောင်နေကြရပါတယ်တိမ်းရှောင်သူအများစုဟာအသက်ကြီးတဲ့သူတွေနဲ့ကလေးငယ်တွေအများစုဖြစ်ပြီးတော့သနရိတ်ခါဆေးဝါးနဲ့နေရာထိုင်ခင်းအခက်ခဲတွေရှိနေတယ်လို့အကူအညီပေးသူတွေကပြောပါတယ်။မိုးမောင်မျိုးကကချင်ပြည်နယ်စစ်ပီးဒုက္ခသည်တွေရဲ့အခြေအနေသတင်းပေးပို့ချက်ကိုတော့ကိုငိမ့်ချန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။မိုးမောင်မျိုးနယ်အရှေ့ဘက်လုံကြာပွန်မှာမြန်မာစစ်တပ်နဲ့ KIA အကြားဒီလ20ရက်နေ့ကတည်းကတိုက်ပွဲတွေဖြစ်ပွားနေခဲ့တာပါ။မြန်မာစစ်တပ်က22ရက်နေ့ကစလို့3ရက်ဆက်တိုက်၄ကြောင်းကတိုက်ခိုက်ခဲ့တဲ့အထိတိုက်ပွဲပြင်းထန်ခဲ့တာကြောင့်လဲအနီးနားကျေးရွာကရာနဲ့ချီတဲ့ဒေသခံတွေမိုးမောင်းမျိုးဘက်ကိုတိမ်းရှောင်နေရပါတယ်။လုံကြာနဲ့နောင်မောင်းကျေးရွာတွေကစစ်ပြေးဒုက္ခတဲ့600ကျော်လောက်ဟာဘုံကြီးเจ้าတွေမှာခိုးလုံနေတာရှိတဲ့အပြင်ခရိယံဖျားเจ้าမှာခိုးလုံနေသူတွေလည်းနောက်ထပ်ရာနဲ့ချီရှိတာကြောင့်စစ်ပြေးဒုက္ခတဲ့900ကျော်နေပြီလို့မိုးမောင်းမျိုးရှမ်းစာပေနဲ့ယဉ်ကျေးမှုကော်မတီကတာဝန်ရှိသူတို့က VOA ကိုပြောပါတယ်
။ကျွန်တော်တို့ဒီမှာလုံကြာနားပေါင်းပေါင်းနဲ့မျိုးပေါင်း600ကျော်လောက်ရှိတယ်ပေါ့။ဒီလုံချာကျေးရွာကသူကလောကမလစိတ်ဘုံကြီးเจ้าမှာဟုတ်ကဲ့ဒီရင်ကျွန်တော်တို့နောင်ပေါင်းကျေးရွာကျွန်တော်တို့ဒီဘုဒ္ဓဘာသာရှမ်းပိုင်းထက်မှာကကျွန်တော်တို့ဒီဆမ်းနေရောင်ကြီးเจ้าမှာအဲကချင်ဘက်ပိုင်းမှာဒီ AC3540 ဒီ AC ကဘုရားเจ้าပေါ့အမတ်3ဘုရားเจ้าမှာဆောင်းတော့ရှိတယ်ဒီနေ့မနေ့ကျွန်တော်တို့တော့နေကြီးတော့350လောက်ရှိတယ်လေသူတို့ချိန်မှာ22ရက်နေ့ကလုံချာဆက်လာခဲ့တယ်နောင်ပေါင်းမှာတော့25ရက်နေ့ကနေစပြီးမှတိတ်ဆောင်ခဲ့တာပေါ့
လုံချာနဲ့နောင်ပေါင်းကျေးရွာဟာရှမ်းနဲ့ကချင်တိုင်းဒေသတွေစုပေါင်းနေထိုင်ကြတဲ့ကျေးရွာတွေဖြစ်ပါတယ်။စစ်ရှောင်စခန်းတွေမှာနေထိုင်ကြသူတွေဟာတက်ကြီးရွယ်အိုတွေနဲ့ကလေးငယ်အများစုဖြစ်ပြီးတော့လူငယ်လူလက်ပိုင်းတချို့ကတော့လယ်ရိတ်သိမ်းကြိမ်ဖြစ်တာကြောင့်ရွာမှာကျန်နေရသူတွေလည်းရှိတယ်လို့ပြောပါတယ်။လုံချာရွာကစစ်ရှောင်အမျိုးသမီးတို့ကသူတို့ရင်ဆိုင်နေရတဲ့လက်ရှိအခက်အခဲကိုအခုလိုပြောပါတယ်။
ရွာမှာလည်းလက်ကြီးအတန်းနဲ့ဆက်တိုက်ဆက်တိုက်ကြောင်းနေတော့ရဟရင်ရင်နဲ့ပုံလာရှဲလို့လေရွာနားလေအဲ့လိုဖြစ်သွားရလေအဲ့နဲ့အရန်ကြောက်လို့မြို့ခဲကိုရှောင်ပြီးတော့မှဘုံကျောင်းမှလည်းတွေ့ရတော့အဲ့လိုလာနေတာအခက်ခဲတော့လူအများနဲ့လည်းနေရတယ်တောက်လန့်နေရတယ်ဆိုတော့လေစားဖို့တောက်ဖို့ကလည်းအမျိုးမျိုးအထက်ထက်လူအတဘနာကလေးတချို့ကလေးတွေဖျားတဲ့ကလေးတွေရှိတယ်အင်းတချို့ရိုးတွေအကုန်လုံးရှိရလေ
ဆေးရှောင်စခန်းတွေမှာရိတ်ခါနဲ့ဆေးဝါးအခက်ခဲရှိတာကြောင့်တိုက်ယူရန်ကုန်အခြေဆိုင်ရှမ်းလူငယ်အဖွဲ့တွေအပါအဝင်ရှမ်းအရက်ဖက်အဖွဲ့စည်းတွေကအရေးပေါ်အကူအညီတွေထောက်ပံ့ပေးနေတယ်လို့ဝိုင်းဝန်းကူညီကြဖို့ကိုလည်းစော်ဩထားပါတယ်။ပြီးခဲ့တဲ့2021ခုနှစ်နွေရာသီကာလတုန်းကလည်းမိုးမောက်မြို့နယ်အလွန်ပွန်ဒေသမှာတိုက်ပွဲပြင်းထန်ခဲ့ပြီးမြို့သစ်ကုန်းလောနဲ့စီဟတ်ဆတဲ့ကြေးရွာတွေကထောင်ထဲချီတဲ့ဒေသခံတွေဟာမိုးမောက်ဗမော်ဆတဲ့မြို့တွေကိုတင်းရှောင်ခဲ့ရပါတယ်ခင်ဗျာ။
ကချင်ပြည်နယ်မိုးမောင်းမြို့နယ်မှာတိုက်ပွဲပြင်းထန်နေတာကြောင့်ဒေသခံတွေရာနဲ့ခြီးပြီးတော့ထွက်ပြေးတိမ်းရှောင်နေတဲ့အခြေအနေကိုကိုငင်းညံပြောပြခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့သကိုင်းတိုင်းမြောင်နယ်ပလဲမြို့နယ်ဘက်ကတိုက်ပွဲသတင်းကိုလည်းပြောပြခြင်းပါတယ်။သကိုင်းတိုင်းဒေသကြီးမြောင်မြို့နယ်ထဲမှာနေပြည်တော်ရှင်းလင်းလှုပ်လာတဲ့မြန်မာစစ်တပ်နဲ့ဒေသခံကာကွယ်ရေး PDF တပ်ဖွဲ့တွေကြားမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတော့လေကြောင်းကနေပါပစ်ခတ်ခဲ့တယ်လို့အရသာတည်ဆုံးတန်းရတာလည်းရှိနေပါတယ်။မြောင်မြို့နယ်မှာလိုပဲပလဲမြို့နယ်မှာလည်းမြန်မာစစ်တပ်ကလေကြောင်းကနေပစ်ခတ်ခဲ့ပါတယ်။သကိုင်းတိုင်းတွင်တိုက်ပွဲအခြေအနေသတင်းပေးပို့ချက်ကိုတော့မန်ရင်ချင်းနိုင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။သကိုင်းတိုင်းမြောင်မြို့နယ်ကြောက်ရစ်ရဲစခန်းမှာတက်ဆွဲထားတဲ့မြန်မာစစ်တပ်နဲ့ပရိမကျေးရွာအနီးမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေအောက်တိုဘာလ28ရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့ပါတယ်။မြန်မာစစ်တပ်ဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်ဒေသခံတချို့လက်နက်ကြီးထိမှန်ဒဏ်ရာရရှိခဲ့တယ်လို့ပရိမကျေးရွာဒေသခံတွေကပြောပါတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတဦးက VOA ကိုအခုလိုပြောပါတယ
်။ကျောင်းရည်နေပြည်ရဲစခန်းနေပြီးတော့ဟိုဟာထွက်လာတဲ့ဟိုဟာတွေပေါ့။ဆက်ကဆတွေပေါ့။ဒီတိုင်းပဲတနက်တည်းရန်တမ်းပြစ်ခတ်ပြီးဝင်လာဆိုကြတော့ကျန်တဲ့ကိုဘက်ကအဖွဲ့တွေကအကုန်လုံးပဲသူတို့ကိုဟိုပြန်ပြီးတော့အခုကတိုက်ခိုက်မယ်ဆိုပြီးတော့ရည်ရွယ်ထားသလိုမျိုးဖြစ်ပြီးတော့ဝိုင်းထားသလိုဖြစ်တာ။အဲဒီကျွန်တော်နမခလေးစိတ်ကနေပြီးတော့ my sending ပေါ့။ဟုတ်လေမောနေပြစ်တာတွေပါလိမ့်ရှိတယ်။ SMS ကောင်စီတပ်သားတွေကကျွန်တော်တို့ရော်တဲ့ဟိုရန်တပ်ပြစ်ခတ်မှုကြောင့်မို့လို့စိတ်မနှံ့နဲ့ပြည်သူတယောက်ရှိတယ်။သူကစိတ်မနှံ့ပြီးတော့အတောင်ရစားတောင်းနေတဲ့ပြည်သူပေါ့။အဲဟာကိုအဲဒီလေမောဆင်းလာတဲ့စကားဆတွေကပြစ်တက်ခဲ့တယ်။နောက်ကခုနလက်လက်ကြီး60မမနဲ့ရန်တပ်ပြစ်ခတ်မှုကြောင့်မို့လို့အသက်60ကျော်အဲလက်မှာပေါ့နော်ဘယ်ဘဲလက်မှာလက်ကောက်ဝဲရထန်တန်းလေးမှာလက်နဲ့ကြီးအဆမှန်လေအဲသူကတော့အဲနည်းနည်းအသက်အန္တရာယ်မထွက်ရပြီမဲ့လို့ဒီလက်ကတော့ဟိုဖြန့်မဲနေထားတော့ဟိုမြင်နေတယ်ပေါ့ဟုတ်
တိုက်ပွဲမှာ PDF တိုက်ပွဲဝင်နှစ်ဦးဒဏ်ရာရတဲ့အကြောင်းပြောပေမဲ့ထိခိုက်ဒဏ်ရာရတဲ့သတင်းတွေနဲ့ပတ်သက်လို့တီးခြားအတည်ပြုချက်တော့မရသေးပါဘူးစစ်ကောင်စီဘက်ကလည်းမြောင်မြို့နယ်မှာဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမရှိသေးပါဘူးအော်တိုဘားလ28ရက်နေ့ကလေမြောင်မြို့အထွတ်လမ်းမှာရှိတဲ့မြမစီးပွားရေးဘဏ်ကိုမြောင်ဒေသခံလက်နက်ကိုင်အဖွဲ့တစ်ခုကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။ပစ်ခတ်တိုက်ခိုက်တဲ့ဗီဒီယိုတွေအွန်လိုင်းမှာပြန့်နှံ့ခဲ့ပြီးမြမစစ်တပ်ဘက်က5ဦးကြာဆုံးတယ်လို့တိုက်ခိုက်သူတွေဘက်ကပြောပါတယ်။ဒါနဲ့ပတ်သက်လို့လည်းစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးတယ်လို့တီးခြားအတည်ပြုချက်လည်းမရသေးပါဘူး။ဒီအတော်တွင်ပလဲမြို့နယ်ပလန်ပင်ကျေးရွာကိုမြန်မာစစ်တပ်ကအောက်တိုဘာလ26ရက်29ရက်နေ့တွေမှာနှစ်ရက်ဆက်တိုက်လေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။26ရက်နေ့မှာတော့ပလဲမြို့ PDF တပ်ဖွဲ့နဲ့အုတ်ချုပ်ရေးရုံးကိုလေကြောင်းကနေဝင်ရောက်စီးနင်းပြီးနောက်တနေ့မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဆက်ဖြစ်ခဲ့ပါတယ်။ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တဦးကအခုလိုပြောပါတယ်။
ဒီကြောင်နဲ့လာပြီးတော့ဆယ်နိုင်မှလာပြစ်တယ်ဗျာအပြစ်ပြီးတော့ဒီကောင်နဲ့တရားပေါ်ဆိုတဲ့အချိန်မှာဒီဘက်ကဖွဲ့အပြန်တိုက်တယ်နောက်တစ်ခါသူတို့အားမလာတဲ့အခါမှာ7နိုင်မှလာပြီးတော့ဒီကောင်ကလာပြီးချက်ကူတယ်ခင်ဗျအဲ့ဒါဒီဘက်ကလည်းပြန်ဆုပ်တယ်ပြန်ပြီးဒီကောင်ပြန်ပြီးချင်းကပ်မှုယူတဲ့အချိန်မှာဒီကောင်နဲ့နောက်တဲ့အခါဒီရင်ကညနေ3နှစ်နိုင်တော့မှလေရင်နဲ့တခါသုံးပြီးလာတယ်ဗျာနော်သူလေရင်ဝင်တဲ့အချိန်မှာအခုနီးကကျွန်တော်ဝင်တဲ့အခါမှာသူတို့အလောင်းလေးလောက်တော့ဓာတ်ပေါ်လီတွေ့တာတယ်ဓာတ်ပေါ်လီရေကူတွေ့တာတယ်လို့လှအကြောင်းကြားတာတယ်ခင်ဗျအဲဒီလေလောင်းလေကျွန်တော်တို့ PDF တွေဖြစ်နေတာရှစ်ပေါင်းစီတက်ကမရှိတော့ဘူးမြန်မာနေကညနေ၄နာရီကျော်၃နာရီခွဲလောက်မှာရဲရင်နဲ့ပြန်ပြီးတော့ခေါ်ရတယ်
ဖြစ်ပွားရာကြောင့်ဖလန်ပင်ကျေးရွာအပြင်အနီးအနားကကျေးရွာအတော်များများကဘေးလွတ်ရာတိမ်းရှောင်နေရပြီးကျေးရွာတွေကိုမပြန်နိုင်ကြသေးပါဘူး ဒီဒေတာမှာဒေတာကန်ကဝေးရေးPDFတပ်ဖွဲ့တွေခြေကုပ်ယူပြီးအကြမ်းဖက်လုပ်ရက်တွေလုပ်နေတယ်ဆိုတဲ့ဆွဆွဲချက်နဲ့စစ်ကောင်စီဘက်ကလေကြောင်းကရောမြေပြင်ကပါနယ်မြေရှင်းလင်းရေးထိုးစစ်တွေမကြာခဏလုပ်နေပြီးအပြန်အလှန်တိုက်ခိုက်တဲ့တိုက်ပွဲတွေရက်ဆက်ဖြစ်ပွားနေပါတယ်ရှင်
စကိုင်းတိုင်းမြောင်နယ်ပလဲမြို့နယ်ဘက်ကတိုက်ပွဲချင်းနေတဲ့ပတ်သက်ပြီးတော့မတ်အင်ဂျင်နိုင်ပြောပြခဲ့တာဖြစ်ပါတယ်မကြာခင်မှာတော့မြန်မာနိုင်ငံတွင်းကနိုင်ငံခြားကုမ္ပဏီတချို့ဖျက်သိမ်းတဲ့အကြောင်း ပြောပြသွားဖို့ရှိပါတယ်အဲဒီမတိုင်ခင်မှာတော့ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်ဘက်ကသတင်းတပုတ်ကိုပြောပြပေးကြပါတယ်ကြောက်ဖြူရင်နဲ့စိတ်ကန်တီဆောက်ဖို့စမ်းသပ်စစ်ဆေးတာတွေလှုပ်ဆောင်နေတာကြောင့်ကြောက်ဖြူတန်စစ်မြစ်ကိုအားကိုးပြီးတော့အသက်မွေးဝမ်းကြောင်းပြုနေကြတဲ့ဒေသခံရေလုံသားတွေငါဖတ်မရပဲအခက်ကြုံနေရတယ်လို့ငါဖတ်သမားတွေကပြောပါတယ်ဒါကြောင့်ဒေသခံတွေရဲ့ဆန္ဒမပါ
ကိုအောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာရခိုင်ပြည်နယ်ကြောက်ဖြူမြို့တန်စင်းမြစ်အတွင်းရင်းနှီးစစ်ကမ်းစီမံကိန်းအတွက်ရထားတဲ့နေရာမှာမြစ်ကြမ်းမြင့်ကကြောက်တွေကိုဖောက်တဲ့လုပ်ငန်းတွေဆက်လုပ်နေတာကြောင့်ဒေသခံရေလုံသားတွေအခက်ကြုံနေရတယ်လို့တန်စင်းမြစ်အတွင်းမှာငါဖမ်းနေတဲ့ရေလုံသားတအူးကပြောပါတယ်ဒီစီမံကိန်းတည်ဆောက်မယ်ဆိုပြီးဒီဟိုဟာအေးရန်အက်စရာလောက်မယ်ဆိုပြီးဒီ
你要么去的教过有点了就能够来的大概就要么的地方就能够教我们去的地方有些嘛现在的话教授这个拉比的炮啊对啊的炮啊对啊的就能够教授这个拉比的炮啊对啊的炮啊对啊的就能够教授这个拉比的炮啊对啊的炮啊对啊的就能够教授这个拉比的炮啊对啊的炮啊对啊的就能够教授这个拉比的炮啊对啊的炮啊对啊的就能够教授这个拉比的炮啊对啊的炮啊对啊的就能够教授这个拉比的炮啊对啊的炮啊对啊的就能够教授这个拉比的炮啊对啊的炮啊对啊的就能够教授这个拉比的炮啊对啊的炮啊对啊的就能够教授这个拉比的炮啊对啊的炮啊对啊的就能够教授这个拉比的炮啊对啊的炮啊对啊的就能够教授这个拉比的炮啊对啊的炮啊对啊的就能够教授这个拉比的炮啊对
mi dwe ma mre chon yin na se kan ti saup bi naw pai ta nga pzon rwe sha ba la de lo le ye lo ta rwe ka pyo su ja ba de le shi ma le chao phyu yin na se kan te bu pyin sin ni da chao ye lo ta rwe ye sa wo ni ye rwe ti ti ta ta thi kai la de lo ye lo ta de u ka pyo ba de
a ye do wa so yi ti wa nya che sin la ye me do du so wa ne ye sin bi ye pyan nya ye jwe ma ye သာဒီခနဲ့ကျွန်တော်တို့အိမ်ညချွတ်ကနေမှာမင်းတို့စုစောင်းဝင်နေရုပ်ကိုပြည့်စုံနေတယ်အခုနောက်ပိတ်ဒီစီမံကိန်းတည်ဆောက်နောက်ပိတ်မှာငေါတယ်ဆိုရင်ဟောချော့လာတာပေါ့နော်ချော့လာတယ်ဆိုတော့ဘယ်လိုပြောမလဲဒီဟောအိမ်ဟောကိုတည်သားမှာနေပြီးလောက်ွေစောင်းတော့လို့မရတော့ကျွန်တော်တို့ကျင်းကဆိုရင်ရင်းနှုန်းကဟောထိုက်လို့မလဲလို့သွားတာတော့ကျွန်တော်တို့ငယ်နှုန်းကပဲတယောက်တယောက်ပဲပြောမှုပဲအခုဆိုရင်တရားမ
က်စိတ်ကမ်းအေရိယာအတွင်းမှာလုတ်ကင်စားတောက်နေကြတဲ့ရေလုံသားတွေအနေနဲ့ရေလုံငန်းကလွှဲရင်လုတ်ကင်စားတောက်စရာမရှိတာကြောင့်အစားထုတ်လုပ်ငန်းတွေနဲ့အသက်မွေးဝမ်းကြောင်းပညာရပ်တစ်ခုခုကိုဒေတာကန်တွေအတွက်ဖန်တီးပေးတဲ့လို့လဲရေလုံသားတို့ကပြောရတယ်။
ကျွန်တော်တို့ဖြစ်စီရှင်ကတော့အဲ့ဒီမှာဒီရေလောက်သားတွေကိုပေါ့နော်သူတို့ဖူလောင်ငေါဖမ်းလို့ရအောင်နေပညာတွေဒါတကယ်လို့ငေါဖမ်းလို့သူတို့အဲ့ဒီနေရာမှာနေပညာဟွာဖမ်းလို့မရတော့ဘူးဆိုတော့ကျွန်တော်တို့ဒီကပေါ့နော်ဒေတာကန်တွေအဲ့ဒီတငါလောက်နေတဲ့လူတွေကိုပညာရေးပေါ့နော်ပညာရေးအသက်မွေးဝမ်းကြောင်းပညာရေးနားတခုတခုကိုပညာရေးပို့သင်တဲ့နေပါလေပို့ရှာပေးစီရှင်တယ်ပေါ့ဟုတ်ကဲ့ပါ
ဒေတာကန်တွေအတွက်ထိခိုက်နစ်နာမှုရှိနေတဲ့ကြောက်ဖြူရေနဲ့စီမံကိန်းကိုဒေတာကန်တွေသဘောမတူကြဘူးလို့လဲကြောက်ဖြူအထူးစီးပွားရေးဇုန်လေ့လာဆောင်ကြည့်ရေးအဖွဲ့ကြောက်ဖြူ SEC Watch ရဲ့ပြောခွင့်ရဦးထွန်းကြည်ကပြောပါတယ
်ဒီကြောက်ဖြူ SEC နဲ့လက်ရှိရေနဲ့စက္ကန့်စီမံကိန်းပေါ့နော်ဒီနေ့စက္ကန့်စီမံကိန်းမှာဒေတာခန်တွေဘက်ကတော့အမှန်တမ်းပြောရရင်တော့သူတို့အလောက်ကန်ခွင်းလန်းရှားပွားတဲ့ဒေတာဖြစ်တဲ့အတွက်သူတို့စဲယုံအလောက်ယုံတို့ဆိုတာကတော့ဒေတာခန်တွေကမျောလင့်ကြတာကိုကျွန်တော်အနေနဲ့တွေ့ရတယ်ဒီရေနဲ့ဆက်ကန်းကတော့စောစောကကျွန်တော်ပြောသလိုပဲဒီမှာရှိတဲ့ရေလောက်သားတွေအကုန်လုံးကဒီရေနဲ့ဆက်ကန်းသာဆောက်ဖြစ်တယ်ဆိုလို့ရှိရင်တော့ရေလောက်ကန်းတွေအကုန်လုံးပြည့်စည်သွားမယ်ဆိုတာဒါဘယ်တော့မှငင်းမရတဲ့အချက်ဖြစ်တယ်ပေါ့နော်ဒါကြောင့်လည်းဒီကြေတာခံတွေအများစုကတော့ဒီစီမံကိန်းပေါ်မှာသူတို့လိုလားမှုတွေမရှိကြဘူးလို့ကျွန်တော်အနေနဲ့မြင်နေရတယ်ကွန်ကရစ်နဲ့နှစ်ကကျွန်တော်တို့လောက်ခဲ့တဲ့သုတေသနတစ်ခုအရာဆိုလို့ရှိရင်လည်းဒီလက်ရှိကာလမှာဒီစီမံကိန်းအကောင့်တွေဖော်ဖို့ကိုကြေတာခံအများစု ဟိုစန့်ကျင်ထားကြတာကိုကျွန်တော်တို့တွေ့ရတယ်ဗျ။
မနေ့ကလည်းဒေသခံရေလုံသားတွေဟာဒေသခံတွေရဲ့သဘောတူညီချက်မပါတဲ့ရင်းနဲ့စိတ်ကန်းစီမံကိန်းတွေချက်ချင်းရက်ဆိုတဲ့စာရင်းတွေပါတဲ့ V9 တွေကိုတန်စစ်မြကန်းတလျှောက်ဒီရတော်တွေမှာချိတ်ဆွဲကန့်ကွက်ခဲ့ကြပါတယ်။ကြောက်ဖြူအထူးစီးပွားရေးဇုံရဲ့တစ်စိတ်တစ်ပိုင်းဖြစ်တဲ့ရင်းနဲ့စိတ်ကန်းစီမံကိန်းမူပေါင်းသဘောတူညီချက်ကိုပြီးခဲ့တဲ့2018ခုနှစ်ကတည်းကမြမအစိုးရနဲ့တရုတ်အစိုးရပိုင်း CITIC Consortium တို့စာချုပ်ချုပ်ဆိုခဲ့ပါတယ်။လက်ရှိအာဏာသိမ်းပြီးနောက်ပိုင်းမှာတော့ဒီရင်းနှီးစိတ်ကန်းစီမံကိန်းအတွက်အကောင့်ထဲပေါ်လုံဆောင်ဖို့အတွက်တဘာဝပတ်ဝန်းကျင်နဲ့လူမှုစီးပွားအပေါ်အကျိုးသက်ရောက်မှုနစ်နာမှုဆိုင်ရာစမ်းစစ်ချက် EIA SIA စတန်တွေရင်းနှီးစိတ်ကန်းစီမံကိန်းအတွက်စမ်းသပ်တာတွေစတင်လုံဆောင်နေပါတယ်ခင်ဗျာ
ကိုအောင်ပြောပြခဲ့တာဖြစ်ပါတယ် VOA ကနေတောက်ကြနေညပိုင်းမြန်မာဘာသာစီစဉ်တွေကိုည10နာရီထိဆက်ပြီးတော့တန်လွှင့်ပေးနေပါတယ်အခုတခါတော့မြန်မာနိုင်ငံတွင်းကနိုင်ငံသားကွန်မြူနတီချို့နဲ့ပြည်တွင်းလုပ်ငန်းတွေချို့ဖျက်သိမ်းတဲ့အကြောင်းကိုပြောပြချင်ပါတယ်ပြည်တွင်းကနိုင်ငံသားကွန်မြူနတီတွေနဲ့ NGO အခြေပြု project လုပ်ငန်းဖျက်သိမ်းတာတွေဒီလပိုင်းမှာအရင်ကနဲ့စာရင်ပုံများလာတယ်လို့ကွန်မြူနတီရေးရာဝန်ဆောင်မှု MES လုပ်ငန်းလုပ်ကိုင်နေသူတွေက VOA ကိုပြောပါတယ်နိုင်ငံတကာရဲ့အရေးယူပိတ်ဆို့မှုတွေစိုးရိမ်လာတာကအခုလိုနိုင်ငံသားကုမ္ပဏီတချို့လုပ်ငန်းတွေဖျက်သိမ်းနေရတဲ့အဓိကအကြောင်းရင်းဖြစ်တယ်လို့လဲကုမ္ပဏီရေးရာကျွမ်းကျင်သူတွေကပြောပါတယ်ဒီအကြောင်းသတင်းပြောပြချက်ကိုတော့ကိုသားညုံကပြောပြပေးမှာဖြစ်ပါတယ်ဗျာ
ကုမ္ပဏီအကြံပေးလုပ်ငန်းတွေအနေနဲ့အခုနောက်ပိုင်းမှာလုပ်ငန်းဖျက်သိမ်းဆင်းရှင်းလင်းတာတွေပို့ပြီးတော့လှုပ်လာရတယ်လို့ကုမ္ပဏီရေးရာကျန်ပေးလုပ်ငန်း MES ကုမ္ပဏီမှာလုပ်ကိုင်နေသူတွေက view ကိုပြောပါတယ်ဒါလိုမျိုးလုပ်ငန်းဖျက်သိမ်းနေတဲ့ကုမ္ပဏီတွေဟာနိုင်ငံသားပိုင်တွေများတယ်လို့အရက်ဖက်ခြေပြု NGO ငွေကြီးနဲ့လက်ပတ်နေတဲ့စီမံကိန်းအခြေပြုကုမ္ပဏီတွေလည်းပါဝင်ပါတယ်။နိုင်ငံတကာကလှူဒါန်းတဲ့ရန်ကုန်ဝင်နဲ့လဲပတ်နေတဲ့ကုမ္ပဏီတွေပါလို့နိုင်ငံတကာရဲ့အရေးယူပိတ်ဆို့မှုတွေကြောင့်ဆက်ပြီးတော့လဲပတ်လို့မရတော့တဲ့လုပ်ငန်းတွေလည်းပါနေတယ်လို့ကုမ္ပဏီမှတ်ပုံတင်ဝန်ဆောင်မှုလုပ်ငန်း MES ရဲ့တာဝန်ခံတဦးကပြောပါလေ။ COVID ကာလထက်အခုလိုမျိုးပြိပခါတွေများလာတဲ့အချိန်မှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုဆွဲဆောင်ရတာကပိုပြီးတော့ခက်ခဲလာတယ်လို့လည်းသူကပြောပါလေ
။ Based on scenario client မှာပဲရှိနေဆိုလို့ရှိရင်new investment လုပ်တဲ့ဟာကဒီ after group မှာဆိုတော့တခုလောက်ပဲရှိပါတယ်ချက်သိန်းညာတော့ချက်ဖြစ်သွားတယ်ချက်သိန်းညာဟိုမနေ့ကတည်းက25ခုအဲ့လိုမျိုးတွေဖြစ်တယ်ပေါ့နော်ဆိုတော့ချက်သိန်းကိုပို့ပြီးတော့ဟို more focus ထားပြီးတော့ဟိုလုပ်ပြီးညာဖြစ်တယ်ပေါ့နော်အဲ့ဒါတင်ကောင်းပြပါပေါ့
ကုမ္ပဏီရေးရာဝန်ဆောင်မှုလုပ်ငန်း MES ရဲ့တာဝန်ခံတူပြောသွားတာပါကုမ္ပဏီစင်းရှင်းလင်းဖြတ်သိမ်းမှုတွေနဲ့အတူလူမွေးစင်းခံယူလျှောက်ထားမှုတွေလည်းရှိနေပါတယ်တချို့တရုတ်ကုမ္ပဏီတွေကတော့လုပ်ငန်းဖျက်သိမ်းတဲ့ကုန်ကျစရိတ်နဲ့နိုင်ငံရေးအခြေအနေကိုဆက်ပြီးတော့စောင့်ကြည့်နေတယ်လို့ကုမ္ပဏီစီးရင်ရှင်းလင်းဖျက်သိမ်းရေးအရာရှိတူဖြစ်တဲ့ဦးမျိုးသက်ထွန်းက view ကိုပြောပါတယ
်။နိုင်ငံခြားကုမ္ပဏီစက်များကတော့သူကဘယ်လိုဖြစ်ရလဲဆိုတော့စောင့်ကြည့်နေသေးရောဗျာ။ဖျက်လိုက်တဲ့ကုန်ကျစရိတ်တွေများရတယ်ကြည့်ကြ။ဆိုတော့ညီတော်ကကုမ္ပဏီထားလာအတွက်ဒါမှမဟုတ်ဆက်နေတဲ့ညရင်ကုန်ကျစရိတ်ဆိုင်ယူတာနဲ့ပြီးတော့တကယ်ပြီးပြရတာနဲ့သဘောများတယ်။အဲ့ဒါကြောင့်မကြိုက်ဘူး။အဲ့ဒါသူတို့နေတဲ့ဆက်များစောင့်ကြည့်နေသေးရောဗျာ။အဲ့လိုပေါ့။ဒီနိုင်ငံရေးအခြေအနေတွေပါလေပေါ့လို့ကျွန်တော်ဘက်ကတော့ဒီဆိုင်နာပုံများတာလို့ပြောခဲ့တယ်။ဆိုင်နာဆိုတော့အဲတို့တို့အခြားဥရောပဆိုင်တော့နည်းနည်းတော့ဟာ blue paint ပါကြော်ရတာရေးသိချင်မဟုတ်ဘူးဆိုတော့ဖြတ်သိမ်းနေဖြတ်သိမ်းထွက်မယ်ဆိုတော့ဟာနည်းပါတယ်နော်ဟုတ်
ကုမ္ပဏီဖျက်သိမ်းတဲ့လုပ်ငန်းတွေထဲမှာပြပအထည်ချုပ်လုပ်ငန်းတွေပါတယ်လို့အများစုကတော့ဝန်ဆောင်မှုပြီးတဲ့ပြပကုမ္ပဏီတွေဖြစ်ကြပါတယ်စစ်တပ်ကအာဏာရယူပြီးတဲ့နောက်မှာလုပ်ငန်းရှင်တွေကိုနိုင်ငံခြားငွေကန်ဆောင်အသုံးပြုခွင့်နဲ့ပတ်သက်ပြီးတော့ဘိုးဘန်ကကန့်တက်လာပါတယ်ပြီးခဲ့တဲ့2021ခုနှစ်ကုန်ပိုင်းမှာပို့ကုန်သွင်းကုန်လုပ်ကိုင်နေတဲ့ကုမ္ပဏီအများအပြားကိုဝင်ငွေစစ်ဆေးတာတွေလုပ်ခဲ့ရပါတယ်ပို့ကုန်ကရတဲ့နိုင်ငံခြားငွေတန်း900ကျော်ကိုဆင်းရှင်းပေးဖို့ကုမ္ပဏီ600ကျော်ကိုဘိုးဘန်ကသတိပေးခဲ့တာပါငွေကြေးမူဝါဒအပြောင်းလဲများတာငွေလဲနှုတ်မတိငိမ့်တာပို့ကုန်အမှားအော်ဒါမရတာတွေကပြည်တွင်းကနိုင်ငံခြားကုမ္ပဏီတွေနဲ့ NGO အခြေပြု project တွေရင်ဆိုင်နေရတဲ့အဓိကစိန်ခေါ်မှုတွေဖြစ်တယ်လို့လုပ်ငန်းရှင်တွေကပြောဆိုကြပါတယ်ခင
်ဗျမြန်မာနိုင်ငံတွင်းကနိုင်ငံခြားကုမ္ပဏီတချို့ကလက်လောမှာဖြတ်ပိုးပြီးတော့ဖြတ်သိမ်းလာနေတဲ့အခြေအနေကိုကိုသားညုံပြောပြသွားတာဖြစ်ပါတယ် VOA မြန်မာပိုင်းကနေတောက်ကြနေညာဘက်မြန်မာဘာသာအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်မကြခင်မှာတော့အစီအစဉ်ဒုတိယပိုင်းကိုဆက်လက်ထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့အဲ့မှာတော့တောက်ကြနေညာတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြို့သမီးကဏ္ဍသုဒ္ဓဆောင်လေအမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံနဲ့နှိပညာကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
ဒီ UI American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြမဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြမနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေ အပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ကျ ुर ုဖဲယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော
် VOA ကနေတောက်ချနေညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းလိုမီတာ32 51နဲ့လိုင်းလမ်းမီတာ190လောက်ကနေဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုအစီအစဉ်ဒုတိယပိုင်းမှာတော့အမျိုးသမီးကန္တာသုဒ္ဓဆောင်နဲ့အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နှီးပညာကန္တာတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီထဲကမှအရင်ဆုံးတော့အမျိုးသမီးကန္တာကိုနားဆင်ရမှာဖြစ်ပါတယ်။ဒီလအောက်တိုဘာလရဲ့နောက်ဆုံးသတင်းပတ်ကို Women Peace and Security Week အမျိုးသမီးငြိမ်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာသတင်းပတ်အဖြစ်ကုလသမဂ္ဂလုံခြုံရေးကောင်စီကသတ်မှတ်ထားပါတယ်။ဒီသတင်းပတ်စတင်တဲ့အောက်တိုဘာ21ရက်နေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှအမျိုးသမီးရေးဆွေးနွေးပွဲတွေကျင်းပခဲ့ကြတဲ့တပြိုင်တည်းမှာပဲဝါရှင်တန်မြို့တော်မှာရှိတဲ့ Georgetown တက္ကသိုလ်မှာလည်းမြန်မာအမျိုးသမီးတွေရင်ဆိုင်ရတဲ့အခြေအနေတွေနဲ့ပတ်သက်လို့ online ဆွေးနွေးပွဲတစ်ရက်ကျင်းပခဲ့ပါတယ်။ဒီဆွေးနွေးပွဲကိုဘသူတွေကဥဆောင်ကျင်းပပြီးတော့ဘသူတွေတက်ရောက်ခဲ့ပါသလဲ။ဘလို့အကြောင်းအရာတွေကိုအဓိကဆွေးနွေးခဲ့ကြတာပါလဲ။ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမတ်ခင်ဖြူထွေးကအစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ။
There's a path we must choose sometime. Gotta stand up and fight sometime. ကဘာတပိုင်းမျိုးသမီးရေရင်ဆိုင်ရတဲ့လိမ့်မင်းဆိုင်ရအကျန်းဖတ်မှုအပါအဝင်လူခွင့်ရေချိုးဖောက်မှုတွေကိုမိမောက်ထုတ်ပြနိုင်ဖို့နဲ့အမျိုးသမီးတွေအတွက်ထိရောက်တဲ့အကူအညီတွေပေးနိုင်ဖို့အပြင်ငင်းငယ်တဲ့လူမျိုးရေးဆိုင်ရာချိုးဖောက်မှုတွေမှာအမျိုးသမီးတွေပုံမပါဝင်လာနိုင်ရေးနီးလန်းရှာတိုက်တွန်းနှိုးဆော်တာတွေလုပ်နိုင်ဖို့အောက်တိုဘာလနောက်ဆုံးသတင်းပတ်ကိုအမျိုးသမီးငင်းကြင်းရင်းနဲ့လုံခြုံရေးဆိုင်ရာသတင်းပတ်အဖြစ်ကုလသမဂ္ဂလုံခြုံရေးကောင်စီက2020ခုနှစ်ကစလို့သတ်မှတ်ကျင်းပလာခဲ့တာပါဒီသတင်းပတ်စတင်တဲ့အောက်တိုဘာလ21ရက်နေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှာမျိုးသမီးရေးဆွေးနွေးပွဲတွေလုပ်ခဲ့ကြတဲ့အချိန်နဲ့တပြိုင်တည်းမှာပဲဝါရှင်တန်မြို့တော်ကဂျော့ချ်တောင်းတက္ကသိုလ်မှာလည်းမြန်မာနိုင်ငံကမျိုးသမီးရေးဦးဆောင်လှူရှားသူတွေနဲ့နိုင်ငံတကာတာဝန်တချို့ပါဝင်တဲ့အွန်လိုင်းဆွေးနွေးပွဲတွေကျင်းပခဲ့ပါတယ်ဂျော့ချ်တောင်းတက္ကသိုလ်နဲ့အတူအမေရိကန်ပြည်ထောင်စုကနေဒါဗြိတိန်နဲ့ချက်သမရနိုင်ငံတွေရဲ့ကုလသမဂ္ဂဆိုင်ရာအမြဲတမ်းကိုယ်စားလှယ်ရုံးတွေပူးပေါင်းပြီးတော့ကျင်းပကြတာပါဒီဆွေးနွေးပွဲမှာအဓိကဦးဆောင်ဆွေးနွေးခဲ့တဲ့သူကတော့တချင်တို့ကသမရဟောင်းအိုဘားမားဆွေရလက်ထက်ကမ္ဘာတဝအမျိုးသမီးရေးရာအမေရိကန်တန်မတ်ကြီးဖြစ်နေတာဝန်ယူခဲ့သူလက်ရှိဂျော့ချ်တောင်းတက္ကသိုလ်ရဲ့အမျိုးသမီးငင်းချင်းရင်းနဲ့လုံခြုံရေးဆိုင်ရာအမှုဆောင်ညွှန်ကြားရေးမှူးမာလင်းဗာဗီယာပါ
And Burmese women and girls are on the front lines of the pro-democracy movement.
မြန်မာမျိုးသမီးတွေနဲ့မင်းကလေးငယ်တွေဟာဒီမိုကရေစီလှုပ်ရှားမှုမှာရှေ့တန်းကပါဝင်နေကြပါတယ်။ရဲစွမ်းတက်တီအပြည့်နဲ့ငြိမ်းချမ်းတဲ့ဆန္ဒပြပွဲတွေကိုဥဆောင်ခဲ့ကြတာပါ။သူတို့ရပိုင်ခွင့်အခွင့်အရေးတွေအတွက်တိုက်ပွဲဝင်နေကြတယ်လို့ဒီမိုကရေစီနီးကြဘေးကင်းလုံခြုံတဲ့အနာဂတ်မြန်မာနိုင်ငံတည်ဆောက်နိုင်ဖို့အတွက်ကြုံလာရနိုင်တဲ့အန္တရာယ်တွေကိုမမှုပဲလှုပ်ရှားပါဝင်နေကြတာဖြစ်ပါတယ
်။စစ်တပ်အာဏာသိမ်းခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလနောက်ပိုင်းမြန်မာနိုင်ငံအတွင်းအကြမ်းဖက်မှုတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေစီးတီးတတာပိုးပြီးဆိုးလာနေတာကိုထောက်ပြတဲ့မှတ်တမ်းဗီဒီယိုတစ်ခုကိုလည်းဒီပွဲမှာပြသခဲ့ပါတယ်
။ No one is safe.
ဆီယနာရှင်အုပ်ချုပ်ရေးကိုစန့်ကျင်သူတွေအရသာပြည်သူတွေကြုံရတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုထောက်ပြပြီးတော့ဒီခြေအနေတွေရပ်တန့်အောင်ဝိုင်းဝန်းလှုပ်ဆောင်ကြဖို့ဆွေးနွေးပွဲမှာပါဝင်ဆွေးနွေးကြတဲ့သူတွေကအထူးတိုက်တွန်းခဲ့ကြပါတယ်။မြန်မာနိုင်ငံအတွင်းအကြမ်းဖက်မှုတွေအဆုံးသတ်ဖို့မှာကျူးလွန်သူတွေပြစ်ဒဏ်ကနေကင်းလွတ်ခွင့်ရနေတဲ့အခြေအနေကိုအဆုံးသတ်ရမှာဖြစ်တယ်လို့ဒီပွဲမှာတက်ရောက်စကားပြောခဲ့တဲ့လူမျိုးတုံးတက်ပြတ်မှုတားဆီးဆိုင်ရာကုလသမဂ္ဂအထွေမှုချုပ်ရဲ့အထူးအကြံပေး Alice Wearymood and Derry Two ကပြောပါရယ
် Only by breaking the cycle of impunity can we begin to address the root causes of this violence.
ကျူးလွန်သူတွေပြစ်ဒဏ်ကနေအကြိမ်ကြိမ်ကင်းလွတ်ခွင့်ရနေတဲ့အခြေအနေတွေကိုထိထိရောက်ရောက်ထုတ်ဖော်နိုင်မှအကြမ်းဖက်မှုတွေရဲ့အကြောင်းရင်းကိုစပြီးတော့ကင်တွယ်လို့ရမှာပါဒါကြောင့်မြန်မာနိုင်ငံနဲ့ပတ်သက်လို့နိုင်ငံတကာတရားရုံး ICJ နိုင်ငံတကာပြည်မှုဆိုင်ရာခုံရုံး ICC နဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီကဖွဲ့ထားတဲ့မြမအရေးတီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ IIMM လှုပ်ဆောင်နေတဲ့လုပ်ငန်းတွေကိုကြိုးစားပါတယ်မြန်မာနိုင်ငံအတွင်းကျန်းပက်ဖိနှိပ်ခံရသူအများပြားတွေတရားမျှတမှုရှိဖို့နဲ့ ပြည်ထောင်ကွင်းလွခွင့်ရနေတဲ့အခြေအနေတွေအမြန်ဆုံးအဆုံးသတ်နိုင်မှုမှာဒီဖွဲ့ရည်ရဲ့ကြိုးပမ်းမှုတွေကအထူးအရေးပါပါတယ
်။အလားတူခြောက်ပြခဲ့တဲ့သူကတော့ကုလသမဂ္ဂဆိုင်ရာဗြိတိန်ဒုတိယသံအမတ်ကြီး James Garuki ပါ
။ The ongoing crisis risks further exacerbating the scale and rates of sexual violence.
လက်ရှိအခြေအနေတွေကလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုပိုဆိုးလာစေတာပါပဲ။ဒီလိုလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေအပါအဝင်အကြမ်းဖက်မှုအခြေအနေတွေနဲ့ပတ်သက်လို့အတည်ပြုနိုင်တဲ့အချက်လက်တွေစုဆောင်းရှာဖွေရမှာအခက်အခဲတွေရှိနေတဲ့တစ်ချိန်တည်းမှာကျူးလွန်သူတွေအပြစ်ကနေကင်းလွတ်ခွင့်မရအောင်လုပ်ရပါမယ်
။ဒီလိုရည်ရွယ်မှုတွေရှိလာဖို့အတွက်ဗြိတိန်နိုင်ငံကဆက်လက်အားပေးထောက်ခံသွားမယ်လို့လည်းတန်မတ်ကြီးကပြောသွားပါတယ်။ကုလသမဂ္ဂဆိုင်ရာချက်သမရနိုင်ငံတန်အမတ်ကြီးယာကုပ်ကိုဟန်နက်ကတော့မြန်မာနိုင်ငံအတွင်းဆင်အနာသိမ်းမှုစန့်ကျင်လှုပ်ရှားမှုတွေမှာပါဝင်လို့ဖန်စီထင်းထင်းခံရတဲ့အမျိုးသမီး2000ကျော်ရှိတယ်လို့ပြောပါရယ်စစ်ကောင်စီရဲ့တကပိတ်တရားရုံးတွေမှာမတရားမှုစီရင်ခံကြရတာတွေရှိသလိုလိမ်မဲဆိုင်ရာကြမ်းဖက်မှုတွေကြုံရတဲ့အချက်အလက်အစီရင်ခံစာတွေရှိထားတယ်လို့လည်းပြောပါရယ
် There are reports of widespread violence in detention facilities
အချင်းထောင်တွေထဲမှာကြားမှကွဲပြားမှုကိုအခြေခံတဲ့လိမ်မဲဆိုင်ရာမဖွဲ့မရပြုမှုတွေလိမ်မဲဆိုင်ရာအကြမ်းဖက်မှုတွေနှိပ်စက်ညှဉ်းပန်းမှုတွေပါဝင်အကြမ်းဖက်မှုတွေကြဲကြဲပြန့်ပြန့်ဖြစ်နေတဲ့သတင်းအချက်လက်တွေရှိထားပါတယ်။အချိန်ထဲမှာလည်းနိုင်ငံတွင်းကအမျိုးသမီးတွေရဲ့သုံးပုံတစ်ပုံဟာညဘက်သူတို့ရဲ့နေအိမ်တွေအတွင်းမှာကိုပဲလုံခြုံမှုကိုမခံစားကြရဘူးဆိုတဲ့အစီရင်ခံစာတွေရှိထားပါတယ်
။နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ဒီလိုအကြမ်းဖက်မှုတွေနဲ့ပတ်သက်လို့တိကျလွတ်လပ်ပြီးဗတ်လိုက်မှုကင်းတဲ့စုံစမ်းစစ်ဆေးမှုတွေလုပ်နိုင်အောင်ဝိုင်းဝန်းလှုပ်ဆောင်ကြရမှာဖြစ်တယ်လို့လည်းတန်အမတ်ကြီးကဒီဆွေးနွေးပွဲအထွန်းမှာတိုက်တွန်းပြောသွားပါတယ်။ဒီပွဲကိုကုလသမဂ္ဂစီမံခန့်ခွဲရေးနဲ့ပြည်ပြင်းပြောင်းလဲရေးဆိုင်ရာအမေရိကန်တန်အမတ်ခရစ်စတိုဖာလူလဲတက်ရောက်ပါတယ်။မြန်မာနိုင်ငံအတွင်းလူခွင့်ရချိုးဖောက်မှုတွေဟာအာဏာသိမ်းမှုနောက်ပိုင်းပုံမှုဆိုးဝါးလာနေတဲ့ဆရာကိုအမေရိကန်ပြည်အောင်စုကကောင်းကောင်းသိရှိထားတဲ့အကြောင်းနဲ့ဒီလိုချမ်းဖတ်မှုတွေရပ်တန့်အောင်ကူညီပံ့ပိုးမှုတွေကိုမပြတ်လှုပ်ဆောင်နေပါတယ်လို့ပြောဆိုသွားပါတယ်
။ The United States continues to call for an immediate end to violence and accountability.
ချမ်းဖတ်မှုတွေချက်ချင်းအဆုံးသတ်ဖို့နဲ့ခံရသူတွေအားလုံးအတွက်တရားမျှတမှုနဲ့တာဝန်ယူမှုတာဝန်ခံမှုရှိစေဖို့အမေရိကန်ပြည်ထောင်စုဘက်ကဆက်လက်တောင်းဆိုပါတယ်။မြန်မာနိုင်ငံအတွင်းအချက်တဲတွေကြောင့်မြန်မာနိုင်ငံထဲမှာသာမကဘင်္ဂလားဒေ့ရှ်နဲ့ဒေသရင်းတခြားနိုင်ငံတွေမှာဒုက္ခရောက်နေကြတဲ့သူတွေအတွက်အမေရိကန်ပြည်ထောင်စုကဒေါ်လာတန်း 8,000 ကျော်ကူညီထားပါတယ်
။ဒီဆွေးနွေးပွဲမှာပါဝင်ခဲ့ကြတဲ့မြမအမျိုးသမီးရေးဦးဆောင်လှုပ်ရှားသူတွေကတော့မြမရင်းနဲ့ပတ်သက်လို့နိုင်ငံတကာရဲ့ပံ့ပိုးကူညီမှုတွေလုံလောက်မှုမရှိသေးတာကိုထောက်ပြကြပါတယ်။မြမနိုင်ငံရဲ့အခြေအနေဟာအရင်ကထက်အများကြီးပိုဆိုးလာနေတာကြောင့်အကူအညီတွေပိုပြီးလိုအပ်နေတယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့အမျိုးသမီးလူငယ်နဲ့ကလေးငယ်ရေးရာဝန်ကြီးဒေါ်စုဇန္နာလှလှဆိုးကပြောပါတယ်။
This is not only one day happening. It's every day.
ဒါကတနေ့တည်းတရက်တည်းဖြစ်နေတာမဟုတ်ပါဘူး။မြန်မာစစ်တပ်ရဲ့တပ်ခတ်မှုတွေတပ်ဖြတ်မှုတွေကိုနေ့စဉ်ကြားနေရတာပါ။စာတင်သားရွယ်ကလေးငယ်တွေတည်ဆုံရတဲ့အထိကြည်ခွဲစရာကောင်းလောက်အောင်စာတင်ဆောင်တွေတိုက်ခိုက်ခံရတာတွေလည်းရှိပါတယ်။ဒီလိုတပ်ခတ်မှုတွေဟာအာဏာသိမ်းခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီနောက်ပိုင်းနိုင်ငံမှာအမှန်တကယ်ဖြစ်ပျက်နေတဲ့အခြေအနေတွေပါပဲ။ဆိုပြီး NUG ဝန်ကြီးဒေါ်စုဇန္နာလှလှဆိုးပြောသွားတာပါ။ဒီလိုအခြေအနေတွေကြားမှာဘေးလွတ်ရာဥယျာဉ်စွန့်ခွာထွက်ပြေးကြရတဲ့ဒုက္ခသည်တွေတန်းတဲ့ချီတိုးလာနေပြီးသူတို့အတွက်လူသားချင်းစာနာမှုအကူအညီတွေအရေးကြီးလိုအပ်နေတယ်လို့ WLB အမျိုးသမီးများဖွဲ့ချုပ်မြန်မာနိုင်ငံရဲ့တွဲပတ်အထွေထွေအထွန်းရေးမှုတစ်မနက်မမိုးကပြောပါရယ
် The INDP women they are particularly facing with the health challenges
ဥယျာဉ်စွန့်ခွာထွက်ပြေးနေကြတဲ့ကိုဝင်ဆောင်မျိုးသမီးတွေဟာတားပွားရာမှာလိုအပ်တဲ့ကျန်းမာရေးပြုစုစောင့်ရှောက်မှုတွေမရကြပါဘူးဒါကြောင့်မွေးကင်းစကလေးတိတ်ဆုံမှုကလည်းတိုးလာနေပါတယ်လို့မနမ်းမမှုကပြောသွားတာပါ Sisters to Sisters အဖွဲ့ကအမျိုးသမီးရေးတက်ချွာလှုပ်ရှားသူမတ်တင်စာရှုံးလည်ကြီးကတော့ online social media တွေပေါ်မှာအမျိုးသမီးတွေကိုတိုက်ခိုက်တာတွေအကြမ်းဖက်မှုတွေဖြစ်အောင်အမုန်းတရားအခြေခံပြောဆိုရေးသားလှုံ့ဆော်တာတွေကိုနိုင်ငံတကာကလည်းဝိုင်းဝန်းရပ်တန့်ပေးဖို့လိုအပ်တယ်လို့ထောက်ပြပါတယ
် Holding digital platforms such as Telegram, Facebook, Viber, YouTube and TikTok accountable
Telegram, Facebook, Viber, YouTube နဲ့ TikTok လို့online social media တွေအနေနဲ့လူမှုကွန်ရက်တွေကိုသုံးပြီးကြားမှာခွဲခြားဆက်ဆံတာတွေအကြမ်းဖက်တာတွေမဖြစ်အောင်ဟန့်ကြားမယ်တာဝန်ရှိပါတယ်။လူခွင့်ရေးကောက်ွယ်စောင့်ရှောက်တဲ့အမျိုးသမီးတွေအပေါ်မှာနိုင်ငံသမားတွေစစ်တပ်နဲ့သူတို့ရဲ့စီးပွားရေးလုပ်ငန်းတွေကအမုန်းတရားအခြေခံတိုက်ခိုက်တဲ့ဖော်ပြချက်တွေကိုဒီလူမှုကွန်ရက်တွေဘက်ကနေဖယ်ရှားပေးရပါလိမ့်မယ်လို့မတ်တင်စာရှင်းလင်းရေးကပြောသွားတာပါ။အမျိုးသမီးငယ်ငယ်ရေးကွန်ရက်ကိုတည်ထောင်ခဲ့တဲ့မတ်ဝဝေနူကတော့ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့အမျိုးသမီးငယ်ငယ်ရေးနဲ့လုံခြုံရေးအစီအစဉ်အောက်မှာအမျိုးသမီးတွေကိုကာကွယ်ပေးနိုင်တဲ့လုပ်ပိုင်ခွင့်အပြည့်အဝရှိထားတာကြောင့်ဒါကိုအသုံးချပြီးမြန်မာနိုင်ငံကအမျိုးသမီးတွေကိုကာကွယ်ပေးဖို့တောင်းဆိုပါတယ်
Countries and governments must understand that the situation in Burma is no longer a political crisis but
နိုင်ငံရေးအဆိုးရွားတွေနေလေမြမရေးကိုနိုင်ငံရေးပြဿနာတက်တန်းလို့မြင်လို့မရပါဘူးဒါလူခွင့်ရေးဆိုင်ရာကပ်ဘေးဆိုးကြီးတခုဖြစ်နေပြီဆိုတာနားလည်ရပါမယ်လူသားပေးဒုက္ခအချက်တွေပို့ပြီးတော့ဆိုးလာနေတာကိုသိရပါမယ်ဒီလိုဖြစ်ရမျိုးမကြုံရအောင်လူမှုတိုင်းဝန်းတွေကိုကာကွယ်ပေးရမယ်တာဝန်ဒီလိုဖြစ်ရတွေထပ်မကြုံရအောင်ဟန့်ထားရမယ်ဝတ္တရားတွေရှိတယ်ဆိုတာသတိရတဲ့မှာတယ်လို့မဝဝင်မှုကပြောသွားတာပါနိုင်ငံတကာတိုင်းဝန်းအနေနဲ့မြန်မာနိုင်ငံရဲ့လူသားပေးဒုက္ခအခြေအနေတွေကိုအချိန်မီမဟန့်ကြနိုင်ဘူးဆိုရင်အိန္ဒိယနိုင်ငံတွေနဲ့ကမ္ဘာတခြားနိုင်ငံတွေအပေါ်မှာပါတက်ရောက်မှုတွေရှိလာနိုင်တယ်ဆိုတာကိုအာနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေမှာပါဝင်ခဲ့တဲ့လူငယ်မျိုးသမီးတက်ကြွလှုပ်ရှားသူမန်အက်စတာစီနိုကလည်းဒီဆွေးနွေးပွဲမှာသတိပေးပြောဆိုသွားပါတယ်
failure to give attention to Myanmar will lead to the rise of other authoritarian regimes
မြမရေးကိုအာရုံစိုက်တုံ့ပြန်မှုပြက်ကွက်တာကတခြားနေရာတွေမှာပါအာဏာရှင်အစိုးရတွေခေါင်းထောင်လာအောင်လုပ်ရကြပါတယ်စင်ရင်စည်းကမ်းတွေတရားဥပဒေတွေကိုအခြေခံတဲ့ကမ္ဘာနိုင်ငံတွေကိုပါချိန်ချောင်လာနိုင်ပါတယ်လို့မန်အက်စတာစီနိုကပြောသွားတာပါဒီဆွေးနွေးပွဲမှာပါဝင်ခဲ့ကြသူတွေအားလုံးထောက်ပြခဲ့တယ်လို့ပဲမြမနိုင်ငံမှာဆင်အာနာသိမ်းမှုနောက်ပိုင်းအမျိုးသမီးတွေအပါအဝင်ပြည်သူတွေရင်ဆိုင်ရတဲ့အခွင့်အရေးချိုးဖောက်မှုတွေကတော့တိတိတသာပိုဆိုးလာခဲ့တယ်ဆိုတာညင်နိုင်မယ်မထင်ပါဘူးဒီလိုအခြေအနေတွေအဆုံးသတ်ဖို့မှာတော့အပြစ်ကျူးလွန်သူတွေအပေါ်မှာထိရောက်တဲ့အရေးယူဆောင်ရွက်မှုတွေအများဆုံးချမှတ်အကောင့်ထဲပို့ဖို့လိုအပ်တယ်လို့ဒီထွက်နိုင်ငံတကာရဲ့ပံ့ပိုးကူညီမှုတွေကလည်းအရေးကြီးတဲ့အခန်းကဏ္ဍမှာရှိနေတယ်ဆိုတာကိုတင်ပြရင်ဒီသတင်းပန်အမျိုးသမီးကဏ္ဍကိုကြီးမားပဲရန်နာခွင့်ပြုပါရှင်ကျွန်မဖြစ်ပြီးထွေးပါရှင်
ဘာသာမျိုးသမီးကဏ္ဍကိုမက်ခင်ဖြူတွေတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့သုဒ္ဒဆောင်တဲ့အမေရိကန်တခွင်အစည်းအဝေးကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့အမေရိကန်ဖလော်ရီဒါပြည်နယ်ကိုစားပြုအောက်လွတ်တော်အမတ်နေရာအတွက်ဂျန်စီမျိုးဆက်ဝင်ရောက်ရွေးခန္ဓာတောင်ပိုင်းမက္ကဆီကိုနယ်စပ်မှာကာရန်ထားတဲ့တိုင်းကြောင့်တော်ရိုင်းတရိတ်ဆန်တွေအခက်ကြုံနေကြတာစတာတွေကိုကိုအောင်ကတင်ပြပေးထားပါတယ်ခင်ဗျာ
LGBTQ+ လိင်စိတ်ကွဲပြားသူတွေရဲ့ Pride ပွဲတော်မှာ Maxwell Frost ပါဝင်ဆင်နွှဲဖို့ကြိုတင်ပြသနေတာပါ။သူဟာအခုခါမှာ Florida ပြည်နယ်ကိုစားပြုအောက်လွှတ်တော်အမတ်နေရာကို Democrat အနေနဲ့ဝင်ရောက်ရှင်ပြိုင်မှာပါ။ပြောင်းလဲနေတဲ့ကမ္ဘာကြီးမှာလူငယ်တွေရဲ့အတန်ကိုကိုစားပြုဖို့အခုလိုဝင်ရောက်ရှင်ပြိုင်တာလို့ဆိုပါတယ်
I think it's important that we have a government that
တာမန်လူတန်းစားတွေမှာပါဝင်တဲ့အစိုးရမျိုးရှိဖို့အရေးကြီးတယ်ထင်ပါတယ်။လူနည်းစုတွေအသက်ငယ်သူတွေလည်းပါဝင်နိုင်ဖို့ဆိုလိုတာပါ။Millennial Gen Z လူဦးရေကနိုင်ငံလူဦးရေ၃ပုံ၃ပုံရှိပေမဲ့အစိုးရထဲမှာဒီလူဦးရေကိုစားပြုပမာဏ၃ပုံ၃ပုံမရှိပါဘူး။ဒါကြောင့်အခုလိုဝင်ရေးချက်ခံဖို့ကျွန်တော်ဆုံးဖြတ်ခဲ့တာပါ။ကျွန်တော်တို့ကိုစားပြုမဲ့သူ concrete မှာလိုအပ်နေပါတယ်။ဒါမှသာမျိုးဆက်အလိုက်ကိုစားပြုသူတွေပါဝင်နိုင်မှာဖြစ်ပြီးကိုယ်နိုင်ငံဘယ်လမ်းကြောင်းရှောင်နေလဲဆိုတာကိုလည်းသိမှာဖြစ်ပါတယ်
။လူငယ်တယောက်လိုလွတ်လွတ်လပ်လပ်ဝစ်စင်ထားတဲ့ Maxwell Frost အဖိုးသူထက်တဘာရောဝါရောကြီးသူတွေကြားတဲ့ဝင်ရောက်ရှင်ပြိုင်ဖို့ဟာစိန်ခေါ်မှုတရက်ပါတချို့ကလည်းသူ့မှာဘာအတွေ့အကြုံမှမရှိဘူးဆိုပြီးလှောင်ပြောင်ကြပါတယ်ဒါပေမဲ့မကြခင်ရက်ပိုင်းမှာကျင်းပမယ့် American နှစ်လေရွေးကောက်ပွဲအတွင်းပထမဆုံး Gen Z မျိုးဆက်တူအနေနဲ့သူပါဝင်ရှင်ပြိုင်ဖို့အစဉ်သစ်ဖြစ်နေပါပြီ
Here in America we have a lot of celebrity
America မှာကြော်ကြားသူတွေကိုအားကျတဲ့ယဉ်ကျေးမှုခေတ်စားပြီးသူတို့တွေအားကျကြပါတယ်သူတို့ကတကယ်ကိုအရေးပါပါတယ်ကျွန်တော်ဆိုရင်အခွင့်အရေးတောင်းဆိုလှုပ်ရှားသူအတိုင်းဝိုင်းကလာသူဖြစ်ပြီးအဲ့ဒီအတိုင်းဝိုင်းထဲမှာဆိုရင်ဘယ်သူမှမရှိပါဘူးကျွန်တော်တို့ကြားမှာကျွန်တော်တို့ကိုကိုစားပြုပေးမဲ့သူတယောက်တော့လိုနေပြီးအားလုံးရဲ့ပူးပေါင်းပါဝင်မှုနဲ့ကျွန်တော်တို့အပြောင်းလဲလုပ်နိုင်ပါတယ်
။2012ခုနှစ်အသက်15နှစ်အရွယ်မှာ Frost Connecticut ပြည်နယ်က Sandy Hook မူလာရန်ကြောင့်ပစ်ခတ်မှုတရင်ကြပြီးနောက်အားလုံးလိုပဲသူလည်းအတော်တုန်လှုပ်ခဲ့တယ်လို့ဆိုပါတယ်။အဲဒီနောက်လက်နက်နဲ့အကြမ်းဖက်ပစ်ခတ်မှုကိုစတင်တဲ့ March for Our Lives လှုပ်ရှားမှုတွေမှာနိုင်ငံအဆင့်ကိုယ်စားလှယ်အဖြစ်ပါဝင်လှုပ်ရှားခဲ့ပါတယ်။အဲဒီအချိန်ကလေးကတနက်ကင်ဆောင်မှုတင်းကျပ်ကျပ်ထင်းချုပ်ရေးအတွက် Congress လွှတ်တော်အနေနဲ့ဥပဒေပြဋ္ဌာန်းပေးဖို့တိုက်တွန်းတောင်းဆိုခဲ့ကြတာပါခုခါလွတ်တော်ရဲကနေဥပဒေပြဋ္ဌာန်းနိုင်ဖို့အထိမျှော်မှန်းထားတယ်လို့ဆိုပါတယ်ဒါပေမဲ့လည်းခက်ခဲမဲ့လမ်းကြံရှောက်ရောက်မှာကိုတော့သူကသတိပြုမိတယ်လို့ဆိုပါတယ
် Well you know there's a reason why a lot of
အစိုးရအဖွဲ့တွေမှာတထေးတွေသာရှိနေတဲ့အကြောင်းရင်းရှိပါတယ်ပြည်သူဝန်ထမ်းဖြစ်ပြီးဆိုတာနဲ့တခြားအလုပ်မလုပ်နိုင်တော့ပါဘူးသူတို့တော်တော်များများကဗန်ထဲမှာပတ်ဆက်ရှိပြီးသားလူတွေပါအမွေရသူတွေပဲဖြစ်ဖြစ်သူတို့ဘာသာချမ်းသာပြီးသူတွေပဲဖြစ်ဖြစ်ပါကျွန်တော်ဆိုရင်3လလောက်မဲဆွယ်ပွဲတွေလုပ်ခဲ့တယ်ဆိုရင်ပဲပေးစရာတွေအတွက်ဥပါမောင်းရပါတယ်ကျွန်တ ကျွန်တော်ကိုတနာအောင်ပြောတာမဟုတ်ပါဘူးဒီနိုင်ငံမှာအဲ့ဒီယာရုနေရာတွေကိုပတ်စံမရှိပဲအလွယ်တကူရဖို့မလွယ်ဘူးဆိုတာကိုလူတွေသိစေချင်တာ
ပါအစရုံးကတော့သူဟာရွေးကောက်ပွဲဝင်ဖို့အထိမစဉ်းစားခဲ့ပေမဲ့သူ့ရဲ့မိတ်ဆွေတွေနဲ့မိခင်ရဲ့တိုက်တွန်းမှုကြောင့်အခုလိုရွေးကောက်ပွဲဝင်ဖို့မနစ်ကဆုံးဖြတ်ခဲ့တာလို့ဆိုပါတယ်လူကမှာတော့သူဟာအလူငွေ1.2 million လောက်အထိရရှိထားပြီးဒါဟာသူပြိုင်ဘက်ထက်အများကြီးပိုတယ်လို့အချက်လက်ဖလှယ်တဲ့ website မှာဖော်ပြပါရတယ်။ Florida ပြည်နယ်အုပ်ချုပ်ရေးမှူးဟာ Republican ဖြစ်တာကြောင့်လဲအခွင့်အရေးတွေရဖို့ပူစူးစမ်းတောင်းဆိုရမယ်လို့ဆိုပါရ
တယ်။
ဒီနှစ်က Florida ပြည်နယ်အတွက်တကယ့်ကိုအခက်တွေ့တဲ့နှစ်ပါ။ပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis က gay, queer, LGBTQ+ အတိုင်းဝိုင်းပေါ်အတိမတ်ပြုထားတာကိုကျောင်းတွေကနေဖယ်ရှားမယ်ဆိုပြီးပြောပါတယ်ကျွန်တော်တို့က Twitter ကနေပဲပြန်ပြောနေလို့မရပါဘူးလက်တွေ့ကြကြတုံ့ပြန်ရပါမယ် LGBTQ+ ကဘာဆိုတာပြရပါမယ်ဒီနေ့ပွဲမှာလည်းအဲ့ဒါကြောင့်လည်းခုလိုပါဝင်ဆင်နွှဲတာပါဒါပေမဲ့ဒီလောက်နဲ့မလုံလောက်ပါဘူ
းအခုလိုမျိုးလူငယ်တွေစိတ်ဝင်စားနဲ့နိုင်ငံရေးထဲမှာထဲထဲဝင်ဝင်ပါဝင်လာတာကိုထောက်ခံကြပါတယ
် Yeah he's very well spoken
သူပြောတာအလွန်ကောင်းပါတယ်လက်တွေ့အလုံးလောက်သူဖြစ်တယ်လို့ဒီမျိုးဆက်တွေကြားမှာစီယုံသိမ့်သွင်းနိုင်သူပ
ါသူ့လိုလူမျိုးခုချိန်မှာအလွန်လိုအပ်ပါတယ်တခြားလူမျိုးတွေယဉ်ကျေးမှုတွေရည်တည်မှုဓာတွေကိုထည့်သွင်းစဉ်းစားပြီးကျမတို့ကအတိမတ်ပြုဖို့လိုပါတယ်အစိုးရအဖွဲ့ထဲမှာလူငယ်တွေရဲ့စိတ်ကူးစိတ်သန်းတွေလည်းပါဝင်ဖို့လိုပြီးအားလုံးမျက်မျက်တတ်တာစဉ်းစားကြစေချင်ပါတယ်
ဒီသာအလုပ်တော်အမတ်ဖြစ်လာမယ်ဆိုရင်အလုံးအခမဲ့ကျမ်းမာရေးဆောက်ရှောက်မှုရဖို့နဲ့လက်နက်ကင်ဆောင်မှုနဲ့ပတ်သက်ပြီးတော့စီမင်းတင်ချက်ဖို့ကက်ယောဂအတွက်ကြိုတင်ပြင်ဆင်ဖို့ရာသီဥတုဖောက်ပြန်ပြောင်းလဲမှုစတာတွေကိုဦးစားပေးဖြစ်ရှင်းသွားမယ်လို့ဆိုပါရခင်ဗျာအမေရိကန်တောင်ပိုင်းမက္ကဆီကိုနယ်စပ်မှာတရားမဝင်ရွှေ့ပြောင်းဝင်ရောက်သူတွေနယ်စပ်ဖျက်ကျော်လို့မရအောင်တရိုင်းဆောက်ကာယံထားပါတယ်ဒါပေမဲ့လည်းတဘာဝပအောင်ကျင်ထင်းထင်းဆောက်ရှောက်သူတွေကတော့ဒီတိုင်းဟာတဘာဝအရာဇကြက်ပြောင်းသွားလာကြတဲ့တော်ရိုင်းတလိဆန်တွေကိုပါဘေးရန်တွေဖြစ်စေတယ်လို့ဆိုပါတယ်အမေရိကန်မက္ကဆီကိုနယ်စပ်ကာယံထားတဲ့တိုင်းဒစိတ်ဒေတာကိုဖယ်ရှားပေးဖို့တဘာဝတော်ရိုင်းတလိဆန်ဆောက်ရှောက်သူတွေကတောင်းဆိုနေပါတယ်အထူးသဖြင့်တလိဆန်တွေဖြတ်တန်းသွားလာလေးရှိတဲ့ဒေတာကအကာအရန်အတားဆီးတွေကိုပါဟိုရုံးကဆိုရင်တိုင်းမရှိတာကြောင့်ဆွေမျိုးတွေရှိရာကိုအလွယ်တကူတွားရောက်နိုင်တယ်လို့တလိဆန်တွေလဲတဘာဝအတိုင်းစကြဲမြေကူးလူရှာဖွေနိုင်ပါ रे အခုခါမှာတော့ဒီဒရိုင်းတွေဟာတဘာဝကေယစနစ်အတွက်ချင်းချောက်မှုတည့်ရဖြစ်လာနေပါ रे
It's really important
တဘာဝကိုကာကွယ်ဖို့အတွက်တလိဆန်တွေလူလူလက်လက်ပြောင်းရွှေ့ကြက်စားနိုင်ဖို့ဒရိုင်းကာထားလို့မရပါဘူ
းဒရိုင်းကာရန်ထားတဲ့ဒေသတွေမှာချက်တစ်တွေကအစတလိဆန်မျိုးစုံရှိပါ रे အခုခါအဲ့ဒီတလိဆန်တွေဟာဒရိုင်းကြောင့်သူတို့သွာလာလေးရှိတဲ့အမေရိကန်တောင်ပိုင်းအရီဇိုနာပြည်နယ်ကနေမက္ကဆီကိုမြောက်ပိုင်းဆိုနိုရာပြည်နယ်ကိုသွားလေရှိတဲ့လမ်းကြောင်းကနေမသွားလာနိုင်တော့ပဲဘယ်သွားမှမသိဖြစ်ကုန်တယ်လို့ကင်မရာတွေခြားထားစောင့်ကြည့်တဲ့တဘာဝတော်ရန်ကလေးဆန်စောင့်ကြည့်လေ့လာသူတွေကပြောပါတယ်တောဝဲမိသားစုတစုဆိုရင်ရေရဖို့အတွက်တတိုင်းကိုဖြတ်ဖို့9နာရီလောက်ကြိုးစားခဲ့ရတယ်လို့လည်းဆိုပါတယ
် This part of the border is one of the
ဒီနယ်စပ်ဒေသတဝိုင်းဟာမြောက်အမေရိကကစိတ်ဝင်စားစရာအကောင်းဆုံးနေရာတွေမှာပါဝင်ပါတယ်ဝက်ဝန်းတွေတောင်ချင်းသေးတွေတမင်တွေတောင်တိုးတွေတခြားတရိတ်ဆန်တွေငှက်တွေအားလုံးဒီကနေဖြတ်ကြပါတယ
်အမတ်တမတ်ကြည့်မယ်ဆိုရင်သတိထားမိမှာမဟုတ်ပေမဲ့လေရှားပါတရိတ်ဆန်မျိုးစုံကျင်လည်ကျဆိုင်ရဒေသဖြစ်တယ်လို့ဒေသခံတွေကပြောပါတယ်လူနေဒေသတွေချက်ထွင်လာတာကလည်းတဘာဝအပေါ်ရိုက်ခတ်မှုရှိနေတာပါ
Sí nos preocupa mucho también.
ခုလိုမျိုးဒရိုင်းဆောက်လိုက်တာကြောင့်တဘွားပေါ်ရိုက်ခတ်မှုတွေတက်တောင်လို့မက္ကဆီကိုဆွေးအပတ်ကဘာမှမပြောရတဲ့ပတ်သက်ပြီးတော့ကျွန်တော်တို့အလွန်စိုးရိမ်ပါတယ
်။အမေရိကန်မက္ကဆီကိုနယ်စပ်မှာတရားမဝင်ဖျက်ချမှုတွေကိုတားဆီးဖို့1994ခုနှစ်လောက်ကတည်းကအတားဆီးအကြံဉာဏ်တွေချထားတာပါ။တမရဟောင်းဒေါ်နယ်ထရမ့်လက်ထက်မှာတော့နောက်ထပ်တရိုင်းမြင့်တွေထပ်မံဆောက်လုပ်ခါကာယံခဲ့ပါတယ်။တရားမဝင်ကြွကြော်သူတွေဝင်ရောက်တဲ့ဆိုပြီးနေဆက်ကိုတတိုင်းနဲ့ကာဖို့ရွေးကောက်ပွဲကာလမှာကတည်းက Build the Wall ဆိုပြီးတော့ Trump ကကြွကြော်ခဲ့တာပါခင်ဗျာ
ကိုအောင်တင်ဆက်တဲ့သုဒ္ဓဆောင်လေး American တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတစ်ခါတော့တောက်ချာနေညတိုင်းတင်ဆက်ပေးနေကြသိပ္ပံနဲ့နည်းပညာအစီအစဉ်ကိုတင်ဆက်ပေးသွားမှာပါလူကျန်းမာရေးအတွက်အကျိုးဖြစ်စေတဲ့ရှင်သန်နေတဲ့ bacteria လေးတွေပါတဲ့ probiotic နဲ့ဒီ probiotic ကိုအလွယ်တကူရနိုင်တဲ့ဒိန်းချင်းအကြောင်းဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုဒေါက်ခင်မျိုးသက်ကပေးမြတ်တင်ပြထားပါတယ်ခင်ဗျာ
အ
တဟင်းနေဟင်းနဲ့ထမင်းတို့ပေါမုံတို့လိုဂစီတက်ကိုချင်းဆစားတော့ပြီးကျမရဲ့အတွက်ဇီဝချင်းခွင်းညာညှိဖို့အတွက်ကြိုးစားနေကြသူတွေဟာကျမရဲ့အတွက်အကျိုးဖြစ်စေတဲ့ live bacteria လေးတွေပါတဲ့ probiotic ကိုလည်းစားသုံးလာကြပါတယ် bacteria ဟာရောဂါပိုးတွေလိုထိခိုက်ရှည်နိုင်တယ်လို့လူတွေကထင်နေပေမဲ့ bacteria အများပြားကတော့ကူးပြီးအစာချေပေးတာယောဂါဖြစ်စေတဲ့ cell တွေကိုဖျက်ဆီးပြီးယောဂါမရှိအောင်လုပ်ပေးတာဒါမှမဟုတ် vitamin C ကိုထုတ်ပေးတာမျိုးလိုလူတွေအတွက်အကျိုးရှိစေတယ်လို့ American ကျန်းမာရေးဌာန NIH ကပြောပါတယ် probiotic ထဲမှာပါတဲ့ microorganism လေးတွေဟာလူရဲ့ခန္ဓာကိုယ်ရဲ့သဘာဝအတိုင်းရှိနေတဲ့ဒါမှမဟုတ်သူတို့နဲ့အလားတူတဲ့အကောင်လေးမျိုးတွေဖြစ်ပါတယ် probiotic တွေထဲမှာအတွေ့အများတဲ့ bacteria အုပ်စု၄စုက lactobacillus နဲ့Bifidobacterium အုပ်စုတွေဖြစ်ပါတယ်ဒီ probiotic တွေကဘယ်လိုအလုပ်လုပ်ပါသလဲရှင်သန်နေတဲ့ဒီ bacteria ပိုးလေးတွေကိုယ်ခန္ဓာထဲမှာအလုပ်လုပ်ပုံကိုဓာတုပညာရှင်ဒေါက်တာခင်မောင်ကရှင်းပြပါတယ်
ကျွန်တော်တို့ကဒီ bacteria တွေလဲဆိုတဲ့ဟာကိုပထမဖွဲ့လိုက်တော့ဗောဒီကောင်လေးကကျွန်တော်တို့တွေ့တဲ့သူတွေပေါ်ဒီတော့ Obetulicius Johnson Betulicius Casaro Betulicius Bugrinian တို့ဘာလို့စတဲ့အမျိုးအစားခွဲပြီးတော့အဲ့ဒီ bacteria တွေကိုကျွန်တော်တို့ထည့်လာတယ်။ဒါပေမဲ့ billion နဲ့ချီတဲ့ဟာတွေအဆက်တစ်ဆက်မှာပဲတိမ်ပေါင်းတန်ပေါင်းများစွာပါတဲ့အတွက်ခွဲခြားနိုင်တယ်တော့ခက်ပါတယ်။ဒါကြောင့်အထက်ကအများကြီးပြောလို့မရဘူး။သူတို့ကအထဲရောက်သွားရင်သူတို့ရဲ့အလုပ်သူတို့တုတ်တော့ပဲသူတို့စ조사ရှင်းတာမို့စားတော့လိုက်တဲ့ကြိုင်နဲ့သူတို့ကပွားများလာဖို့စ조사ရင်းနဲ့ကျွန်တော်ကိုက်ထဲကိုတိုက်ရိုက်အချိုးပြူတာတွေတွေ့ရတယ်ကျွန်တော်ဥပမာပြ protein တစ်ခုကိုအစာချိန်မယ်ဆိုရင် acid နဲ့ non natural acid နဲ့ကျွန်တော်အများကြီးချက်ပြုတ်ပြီးတော့လုပ်ရင်တော့မှအရေးတစ်ခုဖြစ်တော့ဘူးအစာချိန်နိုင်ဖို့ကလမ်းနဲ့နှစ်နဲ့တကားမဟုတ်တရက်24နိုင်လောက်တော့ကြာအောင်လို့ကျွန်တော်အမှန်စ조사တော့ဒီကောင်ချိန်ဖြစ်ရတယ်အမှန်ခက်ခဲပါအဲ့မဲ့ဘက်တီးရီးယားနဲ့ပေးလိုက်တော့တခါလေ3-4နာရီတည်းမှာဘက်တီးရီးယားတွေကစားသုံးလို့ခြေဖြတ်လိုက်တယ်။သူတို့ကအစာခြေလိုက်တဲ့အခါမှာကျွန်တော်တို့လိုအပ်တဲ့ပရိုတင်းတွေကကိုယ်ခန္ဓာအလွယ်တကူရပါတယ်။လိုအပ်တဲ့မင်နရယ်စီတတ္တုဓာတ်တွေလည်းပျော်ဝင်ပြီးကိုယ်ခန္ဓာထဲကိုရောက်ပါတယ်။တာမအဖြစ်တတ္တုဓာတ်ဆိုတာကျွန်တော် organic မဖြစ်ကိုယ်ခန္ဓာထဲကိုဝင်ရတာမလွယ်ဘူး။အဲ့ဒီကောင်ကိုအစာလေးဝင်သွားဖို့အတွက်ဘက်တီးရီးယားတွေကသူတို့အလုပ်လုပ်တာအစာခြေရက်ကိုသူကချက်ပေးလိုက်ပါတယ်။အမတန်ခြေနေမြန်မြန်လုပ်နိုင်တဲ့အတွက် probiotic လိုမျိုးမှန်ကန်တဲ့ bacteria တွေထည့်ပေးနိုင်ရင်အများဆုံးယောဂါတွေရှိနေပျောက်ကင်းတတ်တာလေ။အထူးသဖြင့်အစာအိမ်ယောဂါတွေလေရှင်တက်တာတို့ပိုက်ချမမအိမ်မသာဖြစ်တာတွေက probiotic ပေးလိုက်ရင်ကောင်းတယ်တွေ့တယ
်။ probiotic ကိုဘယ်ကနေရနိုင်ပါသလဲ
။ probiotic ကိုရနိုင်တဲ့နေရာတွေကတော့အများကြီးရှိတော့ဘောကိုစားလို့တာတော့ထင်ကျင်ပဲဒီနွားလို့တွေကျွဲလို့တွေသူတို့ကလပ်အုံးလို့တွေသုံးလို့တွေလို့တွေမျိုးစုံကနေတော့လောက်ကြတာဖြစ်တယ်အဲ့တော့သူတို့အချိန်ဖောက်လိုက်တဲ့ acid ဖြစ်အောင်သူတို့လုပ်လိုက်ဒါမှကြာရှည်ထားလိုက်တယ်အဲ့ဒီခါမှာဒီတဲ့ bacteria တွေဝင်လာဒီကောင်တွေပြစ်စီသွားတယ်ထင်ကျင်ဖြစ်လာတယ်ကြံတဲ့ဟာတွေကအကုန်လုံးနေပါအသေးအနှံလေးအရွက်တွေ protein ပါတဲ့ဟာတွေထူးဖြစ်အဲ့ဒီက probiotic bacteria တွေနဲ့ဒီ probiotic ကိုပြင်ဆင်လို့ပြုလုပ်နိုင်တယ်။ဥပမာဒီ pandemic ဆိုတော့ pandemic ကိုကျွန်တော်တို့ကချားနဲ့နေတော့အချင်းဖောက်လိုက်ရင် pandemic ကနေပဲရတဲ့ pandemic က probiotic အများကြီးပါတယ်။အဲ့ဒီတိုင်းပဲဂျပန်ကမီးဆိုးလိုပါဆိုရင်နောက်ပိုင်းမှာသူတို့တော်သိပါပြီ။မီးဆိုးဆိုတဲ့ pandemic ပေါ့လေ။ငါပြစ်လို့လုပ်ထားတဲ့ဟာနေ့တိုင်းသူတို့အဲ့ဒီအင်းလို့တောက်တယ်ကျွန်တော်တို့ငန်းငပိတွေပစုံငပိတွေမြင်ငပိတွေစတဲ့အချိန်မှာလည်းအဲ့ဒီ probiotic တွေအကုန်လုံးပါပါတယ်နောက်တစ်ခုကဒီငချောက်တို့ဘာလို့မှာလဲ probiotic bacteria တွေအများကြီးတွေ့ရတယ်ကျွန်တော်တို့သုံးနေတဲ့လက်လုံးချင်တွေပေါ့ဂက်က်ချင်တို့ဒီမုန်လာချင်တို့စသဖြင့်အချင်းဖောက်ထားတဲ့ဟာတွေတမားချင်တွေအားလုံးမှာ probiotic bacteria တွေပါပ
ါတချို့မုန်ရင်းရွက်တွေကိုအချင်းတည်ထားတဲ့ kimchi ကစပြီးလက်လုံးချင်တွေကိုစားရင်ဝမ်းပြေဝမ်းလျှောမဖြစ်အောင်စနစ်တကျလုပ်ဖို့လိုတယ်လို့ပြောပါတယ
်။လူတွေကအာနာစိုင်းပိုင်းတာတွေပါညာပြောတာဟာမှန်ပါတယ်။တော့အဆစ်လုံးလုံးကဲကဲဖြစ်သွားရင်လည်းသူတို့ပိုင်းတာတွေလည်းဖြစ်နိုင်ပါတယ်။သို့သောအဓိကတော့တစ်ခါကြတော့လက်တွေကလုံးတစ်ခါကြမတန့်ဘူး။ဖုံးအုပ်ထားရမရှိဘူး။မှန်ကန်တဲ့ဤပုံစံမလုပ်ဘူးဆိုရင်အချင်းလုံးကဲတာတော့ intoxication ပေါ့လေ။အဆိပ်ဖြစ်သွားတာတွေဖြစ်နိုင်တယ်။နည်းနည်းလေးအဆိပ်ဖြစ်သွားတော့အထက်ကအော့ရှော့တာမျိုးဖြစ်လာတယ်။ E coli တွေဝင်သွားတယ်။ဒါကြောင့်အဲ့ဒီဖြစ်စီတွေကို မှန်ပြင်းပြနေတာလို့ရင်ကျွန်တော်ကတည်းကကျွန်တော်မိုးလာကျွန်တော်နော်ပြင်ပမောချင်လို့ပါလို့အချင်းတွေအကုန်လုံးမမာရီစားနေကြတာခါရမှန်ကန်ကန်ဖြစ်တယ်လို့ကျွန်တော်ယူဆပါတယ
် probiotic bacteria တွေကိုနောနုကနေဒင်းချင်းဖြစ်အောင်လုပ်ပြီးအလွယ်ကူဆုံးထုတ်နိုင်ပါတယ
်နောနုကအလွယ်ကူဆုံးရနိုင်တဲ့နိုးထွက်ဖြစ်စီဖြစ်တယ်ဒီမှာသူတို့လေ့လာတဲ့အခါမှာ popular science မှာသူတည်သားလောက်ထားတဲ့အခါမှာကမ္ဘာမှာကြီးလိုက် region နဲ့ဖြတ်လိုက်အနောက်တိုင်းကနေပါအိန္ဒိယလောက်ထိကိုလာရင်အိန္ဒိယမှာပြတ်သွားတယ်အဲ့ဒီကိုဟောနိုးဥက္ခာကတိုက်ရိုက်ဆုံးလို့ရတယ်ဒါပေမဲ့ဗမာပြည်ကနေဆောက်တော့ဂျပန်လိုပါတိသွားတယ်လို့များစုကပိုက်ရှင်ရောက်တယ်ဗမာလိုကအစာမကြည့်ဘူးမနုဆိုင်ဝန်သွားတယ်ဆိုတာအကုန်လုံးတော်ဖြစ်ကြတယ်ဘုမကြီးကလူတွေလည်းမနုဆိုင်ဝန်သွားတာပဲအဲ့တော့ဒီမှာသူတို့ပြန်လေ့လာတဲ့အခါမှာနွားလူဟာဒီအရှိတိုင်းတိုင်းမျိုးမတည့်လားတေချာပဲသူတို့တွေ့ရတယ်သူတို့အလန်းကြီးတော့ထွက်တယ်ပြီးတော့သူတို့အဲ့ဒီနွားလူအချင်းဖောက်လိုက်တယ်ဒင်းချင်းဖြစ်အောင်လုပ်လိုက်တော့ဒင်းချင်းကအမှန်တင့်တော်တဲ့ဟာဆိုတော့အဲ့ဒီမှာတွေ့ရတယ်သူတေသနာလုတာအရှိတိုင်းနဲ့အနောက်တိုင်းကဘာဖြစ်လို့ဒီလောက်တော့ကွာလဲဆိုတဲ့ဟာကိုမယုံကြတော့နွားလေးစမ်းတာအင်္ဂလိပ်နွားတွေကိုကျွန်တော်တို့ခောက်ရိုးကျွေးရင်အင်္ဂလိပ်နွားတွေသိတယ်စားလို့မရအောင်သူတို့ကမျက်စားမှရအဲ့တော့အင်္ဂလိပ်နွားတွေကိုဘုံမကြီးကနွားတွေရဲ့ပိုက်ထဲကအန်ဇိုင်းကိုတိုင်ဖောက်တော့သူတို့အူထဲကိုထည့်ပေးလိုက်တော့စားတဲ့အခါမှာအဲ့ဒီအင်္ဂလိပ်နွားတွေကမသိတော့အန်ဇိုင်းတွေကိုသူတို့ကတော့ရင်းနဲ့ထည့်ပေးလိုက်တာဒီအန်ဇိုင်းတွေကကနပရိုဘိုင်တစ်တွေပဲအပရိုဘိုင်တစ်တွေကတော့လုတ်ပေးနိုင်တဲ့အရာကိုသူတို့တွေ့ရတယ်ဒါကြောင့်ဒီဒင်းချင်းအမှန်တန်ကောင်းတဲ့ဟာပဲဆိုတော့ထုတ်ပါလေဒီဂျပန်ထုတ်တဲ့ယာကုတ်တို့ပါလို့ဆိုရင်ကျွန်တော်တို့အရှိတိုင်းမှာအမှန်တန်ခေတ်ဆောက်ရတဲ့စင်ကာပူယူရီးယားလိုပါတော့ကျွန်တော်တို့ဒါလေးကိုပလင်းတိတိလေးနဲ့ provided ဒင်းချင်းဆိုတော့တောက်တယ်နောက်တန်းကလည်းလက်ခံတယ်အရှိတိုင်းကလက်ခံတယ်ဘာမှအရသာအများကြီးမရှိတဲ့ provided အရေးလေးနည်းနည်းလေးကကျွန်တော်တို့အချိုးပြုတယ
်ဒေါက်တာခင်မောင်ညိုရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
ဘာစင်သိပ္ပံနဲ့ဤပညာခဏကိုဒေါက်ခင်မျိုးသက်တင်ဆက်ပေးကြတာဖြစ်ပါတယ် VOA ကနေတောက်ကြနေညာပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတော့ကြမ်းရှိနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုမင်းကတလဲကြင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ
ယူကရိန်းကိုရုရှားထူးချော်စစ်ဟာဥရောပအတွက်လုံခြုံမှုကင်းမဲ့တဲ့ကာလကိုရောက်သွားစေတယ်လို့ဂျာမနီနိုင်ငံကပြောလိုက်ပါတယ်ရုရှားသမ္မတဗလာဒီမာပူတင်ကရှေ့မှာအန္တရာယ်ကြီးတဲ့ဆယ်စုနှစ်ဖြစ်တော့မယ်လို့ခန့်မှန်းလိုက်ပြီးနောက်တစ်ရက်ဒီနေ့မှာပဲဂျာမနီသမ္မတဖရန့်ဝေါ်တာစတေမီယာကအခုလိုပြောလိုက်တာပါခင်ဗျာ။အီရန်ဆန္ဒပြသူတွေကိုတော့ထောက်ခံတယ်လို့အမေရိကန်နဲ့ကနေဒါကကြေညာလိုက်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကကနေဒါနိုင်ငံခြားရေးဝန်ကြီးမယ်လနီဂျွိုင်းနဲ့သွားတွေ့အမြင်ဖလှယ်ပြီးအခုလိုသဘောတူခဲ့ကြတာလို့မနေ့ချက်သားရေးနေ့ကပြောလိုက်တာပါ။အီရန်မှာမျိုးသမီးငယ်တူကိုကောင်းစီပေါ်ဝါစီမင်းတိတိကျကျမလိုက်နာလို့ဖန်စီထိန်သိမ်းခဲ့ခြင်းသိဆုံးခဲ့တဲ့ပေါ်လမ်းပေါ်ထွက်ဆန္ဒပြမှုတွေဖြစ်လာနေပါတယ်ခင်ဗျမြမစစ်ကောင်စီရဲ့ဖိနှိပ်သက်ဖြတ်မှုတွေပိုဆိုးလာတယ်လို့သံမကြီးဦးကျော်မိုးထွန်းကကုလသမဂ္ဂမှာတင်ပြခဲ့ပါတယ်မြမနိုင်ငံတဝန်းလူသားမျိုးနွယ်စုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့တခြားရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေစစ်တပ်ကဆက်လုပ်နေတယ်လို့ကုလသမဂ္ဂဆိုင်ရာမြမအမြဲတမ်းကိုယ်စားလှယ်သံမကြီးဦးကျော်မိုးထွန်းကပြောလိုက်တာပါICJ နိုင်ငံတကာတရားရုံးရဲ့နှစ်ပတ်လည်အစည်းအဝေးခန်းစာကိုမနေ့ကကုလထွေထွေညီလာခံမှာသုံးသက်ဆွေးနွေးခြင်းအတွင်းဦးကျော်မိုးထွန်းကအခုလိုပြောခဲ့တာပါခင်ဗျ။မြန်မာအနေနဲ့အာဆီယံဘုံသဘောတူညီချက်မဖြည့်ဆည်းခဲ့တဲ့အပေါ်စိတ်ပြည့်ရပေမဲ့အာဆီယံကထုတ်ပြစ်ဖို့တော့မရှိပါဘူးလို့အင်ဒိုနီးရှားကပြောလိုက်ပါတယ်။မြန်မာပါဝင်အာဆီယံအဖွဲ့ဝင်တွေကြားချမှတ်ထားတဲ့ဒီသဘောတူညီချက်၅ရပ်ကိုအကောင်အထည်ဖော်ဖို့မြန်မာဘက်ကလိပ်ပါဆောင်ရွက်မှုမရှိတဲ့အပေါ်စိတ်ပြည့်ခဲ့ရပေမဲ့ထုတ်ပြဖို့အထီတော့မစင်စားတာပါဘူးလို့အင်ဒိုနီးရှားနိုင်ငံရဲ့ဌာနအာဆီယံပူးပေါင်းဆောင်ရွက်မှုဆိုင်ရာညွှန်ကြားမှုစစ်ထားတူအာဆူရီယိုဒီပူရိုကပြောခဲ့တာပါအာဆီယံဘုံသဘောတူညီချက်တွေကိုမြန်မာဘက်ကလိုက်ပါဆောင်ရွက်မှုမရှိသလိုတိုးတက်မှုမရှိလာတဲ့ပေါ်အာဆီယံဖွဲ့ဝင်နိုင်ငံတွေနဲ့စိတ်ပြတ်မိကြောင်းအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရက်တီနိုမာဆူဒီကလည်းမနေ့ကအာဆီယံနိုင်ငံရဲ့ဝန်ကြီးတွေနဲ့အထူးစည်းဝေးပြီးသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်ခင်ဗျ
တရင်ချင်းချုပ်ကိုကိုဝင်းမင်းကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လို့ရမှုကမန်းအင်ဂျင်နီယာဖြစ်ပြီးတော့အတန်လွန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ National Gallery နဲ့ Rob McLean တို့ဖြစ်ပါတယ် View American အတန်ရဲ့တောက်ချနေညပိုင်းမြန်မာဘာသာအစည်းအဝေးကိုည9:00နာရီကနေ 10:00 နာရီထိ line meter 3251နဲ့ line meter 190တို့ကနေအတန်လွန်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်တော်ရရှင်နေအားလုံး ဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပ
This program has come to you from the Voice of America, Washington.